Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အစရဲ2020ခုနှစ်နိုဝင်ဘာလ23ရက်သတင်းလာနေညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီအချိန်ဒိုင်းမီတာ1925 30နဲ့လိုင်းလာမီတာ190ရုပ်ကနေထုတ်လွှင့်ပေးနေပါပြီရှင်။ကျမနင်္ဂလာပါဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွေကိုတင်ပြတော့မှာပါအမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူ့အဆိုအရအဖွဲ့အတွက်ရထားတဲ့ဝန်ကြီးနာမည်စင်ကိုအင်္ဂါနေ့မှာပထမဆုံးကြေညာမယ်လို့ခန့်မှန်းရပါတယ်ဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းအန်တိုနီဘလင်ကင်ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ရွေးထားတယ်လို့သတင်းတွေထွက်နေပါတယ်သမ္မတအိုဘားမားအဆိုအရလက်ထက်အမျိုးသားလုံခြုံရေးအစီအမံတာဝန်ယူခဲ့တဲ့ဘလင်ကင်နဲ့သူ့သမ္မတဟောင်းဂျိုးဘိုင်ဒန်တို့ကြားရင်းနှီးတဲ့ဆက်ဆံရေးရှိပါတယ်သူကဝန်ကြီးရာထူးအဖြစ်ရွေးထားတဲ့ဆိုတဲ့သတင်းတွေတနင်္ဂနွေနေ့နောက်ပိုင်းမှာသတင်းဌာနအတော်များများကနေထွက်ပေါ်လာတာပါအာဖရိကဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဟောင်းလင်နာသောမတ်စ်ဂရင်ဖီဂရောကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်အဖြစ်နဲ့ဂျက်ဆာလီဗန်ဂရောမစ္စတာဗန်ရဲ့အမျိုးသားလုံခြုံရေးအကြံပေးအဖြစ်ရထားတယ်လို့လည်းဆိုပါတယ်သမ္မတကျန်းကျင်ပွဲကျင်းပမဲ့ဇန်နဝါရီလ20ရက်နေ့မှာ46ဦးမြောက်အမေရိကန်သမ္မတဖြစ်လာမဲ့မစ္စတာဘတ်တန်ကအခုလိုပြင်ဆင်မှုတွေလုပ်နေပေမဲ့သမ္မတဒိုနယ်ထရမ့်ကတော့ရွေးကောက်ပွဲရှုံးနေတာကိုလက်မခံသေးပါဘူး။မနေ့တနင်္ဂနွေနေ့တုန်းကလည်းရွေးကောက်ပွဲမဲမတမာမှုတွေကိုအကြီးအကျယ်ရှိခဲ့တာဖော်ထုတ်မဲ့ Republican တွေအပြင်းထန်ဆောင်ရွက်ပါဆိုပြီး Twitter ဆက်မျက်နှာမှာသမ္မတထရမ့်ကရေးသားခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်အောင်နိုင်ရေးအဖွဲ့ရဲ့ဥပဒေကြောင့်ကဆောင်ရွက်ချက်တွေလည်းခုထိအောင်မြင်မှုမရသေးပါဘူး။တရုတ်နိုင်ငံရဲ့ရေပြင်းနယ်နိမိတ်ချက်ထွေမှုကိုကန့်ကွက်နေတဲ့နိုင်ငံတွေကိုကူညီပံ့ပိုးတဲ့အနေနဲ့အမေရိကန်မျိုးသားလုံခြုံရေးအကြံပေး Robert O'Brien ဒီကနေ့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကိုသွားရောက်ခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီး Ted Drolocsin နဲ့တွေ့ဆုံဆွေးနွေးပြီးသူကအခုလိုပြောကြားပါတယ
် President Trump is standing with President Duterte as we combat ISIS here in Southeast Asia.
အရှေ့တောင်အာရှနိုင်ငံတွေကအိုင်ဆိုရောက်အကြံဖက်အဖွဲ့ကိုချေမှုန်းဖို့သမ္မတဒူတာတေးနဲ့အတူသမ္မတဒေါ်နယ်ထရမ့်မျက်တည်နေပါတယ်။အမေရိကန်ဖိလစ်ပိုင်စီးရေးတပ်ဖွဲ့တွေအပြန်အလှန်စီလိုမဲ့ VFA စာချုပ်ကိုသမ္မတဒူတာတေးကရက်တိုးလိုက်တာကိုအမေရိကန်ကကြိုးဆိုပါတယ်။အကြံဖက်မှုတံပြန်ချေမှုန်းရေးမှာဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဌာနနဲ့ဆက်ပြီးတော့အနီးကပူးပေါင်းဆောင်ရွက်သွားမှာပါလို့အမျိုးသားလုံခြုံရေးအကြံပေး Mr. O'Brien ကမနီလာမြို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။တရုတ်ရလုံရက်ကသမ္မတဒိုနယ်ထရမ့်လက်ထက်မှာအင်အားကြီးနဲ့နိုင်ငံခြားမပြေမလည်ဖြစ်လာစေတဲ့ကိစ္စတစ်ခုဖြစ်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။မစ္စတာဘရိုင်ရဲ့နိုဝင်ဘာ20ကနေ22ရက်နေ့အထိတွားရောက်ခဲ့တဲ့ဗီယက်နမ်ခီးစဉ်အတွင်းမှာလည်းသူဟာဗီယက်နမ်ဝန်ကြီးချုပ်ငူယင်ဆောင်ဖုန်းနဲ့တွေ့ဆုံခဲ့ပါတယ်။နိုင်ငံတကာလုံခြုံရေးနဲ့တရားဥပဒေတွေကိုလေးစားလိုက်နာမှုရှိအောင်ပံ့ပိုးကူညီမဲ့ခိုင်မာအကောင်မီချမ်းသာကျွေးဝါတဲ့လှုပ်လှက်တဲ့နိုင်ငံတစ်ခုဖြစ်အောင်ဗီယက်နမ်ကိုအမေရိကန်ကအားပေးကူညီသွားမယ်ဆိုတာထပ်လောင်းအတည်ပြုပါတယ်လို့မစ္စတာ O'Brien ကပြောဆိုခဲ့ကြောင်းဗီယက်နမ်အမေရိကန်တန်ရုံးရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ဗြိတိန်နဲ့ဘရာဇီးနိုင်ငံမှာလူတွေနဲ့စမ်းသပ်နေတဲ့ AstraZeneca ဆေးကုမ္ပဏီရဲ့ COVID-19 ရောဂါကာကွယ်ဆေးတွေကောင်းကောင်းထည့်ရမှုရှိတာတွေ့ရကြောင်းနဲ့ကုသဘောနဲ့ကာကွယ်ဆေးထိုးစမ်းသပ်ခံရသူတယောက်ကမှဆေးရုံတင်ရတာဒါမှမဟုတ်ပြင်းထန်တဲ့ရောဂါလက္ခဏာတွေမတွေ့ရဘူးလို့ကုမ္ပဏီကတင်လာနေမှာပြောပါတယ်Oxford တက္ကသိုလ်နဲ့ပူးပေါင်းလုပ်ကိုင်နေတဲ့ AstraZeneca ဆေးကုမ္ပဏီကလူတွေကို COVID ကာကွယ်ဆေးနှလုံးထိုးပြီးတော့စမ်းသပ်နေတာပါလူ3000ကိုပထမဆေးတစ်လုံးထိုးပြီးတဲ့အခါဆေးအာနိသင်ထိရောက်မှုကဖြမ်းမြ90ရာခိုင်နှုန်းရှိပြီးတော့တစ်လအကြာမှာဒုတိယဆေးထိုးလိုက်တဲ့အခါမှာတော့90ရာခိုင်နှုန်းထိရောက်မှုရှိတယ်လို့ဆိုပါတယ်ကာကွယ်ဆေးနဲ့ပတ်သက်တဲ့ data အချက်အလက်တွေကိုဆက်ပြီးတော့ထုတ်ပြန်သွားဖို့ရှိတယ်လို့ဆေးရဲ့ထိရောက်မှုဆေးအာနိသင်ဘလောက်ခံတယ်လဲဆိုတဲ့လေ့လာစမ်းစစ်ချက်တွေထပ်လုပ်သွားဖို့ရှိတယ်လို့ကုမ္ပဏီကတင်လာနေမှာပြောပါတယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူဟာဆိုရီအာရေဗျအရှေ့ဆာမင်းသားမိုဟာမက်ဘင်ဆာမန်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုတို့ကိုတွေ့ဆုံဖို့ဆိုရီအာရေဗျနိုင်ငံကိုတင်းငွေနေ့ကလွှဲဝတ်သွားရောက်ခဲ့တယ်လို့အစ္စရေးသတင်းကတင်းလာနေမှာဖော်ပြပါတယ်။တယ်လာဗစ်ကနေဆိုရီအာရေဗျနိုင်ငံထဲကနီယောမြို့ကိုတည်တံ့ချက်လျင်သွားရောက်ပြီးနှာရီပိုင်းအကြာမှာပြန်လာတဲ့လေယာဉ်ပြန်တမ်းရာလမ်းကြောင်းကိုခြေရခံထားတဲ့သတင်းအချက်လက်တွေကိုလည်းကိုးကားဖော်ပြထားပါတယ်။မစ္စတာနာတန်ယာဟူရဲ့ယုံကတော့ဒီခီးစဉ်နဲ့ပတ်သက်လို့ဘလို့မှတ်ချက်မျိုးမှထုတ်ပြန်တာမျိုးမရှိပါဘူး။ဆော်ဒီမင်းသားမိုဟာမက်ဘင်ဆာမန်နဲ့မစ္စတာပွန်ပြိုတို့ညိုမြို့မှာတွေ့ဆုံခဲ့တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့တင်းငွေတွေကထုတ်ပြန်ချက်မှာလဲမစ္စတာနာတန်ယာဟူအကြောင်းဖော်ပြမထားပါဘူ
း။ဒီလိုအမေရိကန်တန်ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဆိုင်းဒိုမီတာ31 kHz 9833ညဆိုင်းဒိုမီတာ32 kHz 9383ညဆိုင်းဒိုမီတာ51 kHz 9885တို့ဖြင့်စ နေ့တင်ပြတွေမှာ silent meter 190 kHz 1595တို့ကနေထုတ်လွှင့်တင်နေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်မကြသေးခင်ရဲ့တွေကငင်းငင်းစွာဆန္ဒပြတာကြောင့်ဆွဲချက်တင်တရားဆွဲဆိုခံထားရတဲ့ကျောင်းသားတွေကိုမြန်မာအာဏာပိုင်တွေအနေနဲ့ပြန်လွတ်ပေးဖို့နဲ့သူတို့အပေါ်ရာဇဝတ်ကြောင်းရအေးအေးဆောင်ရွက်နေတာတွေကိုရပ်တန့်ဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်။နိုဝင်ဘာ23ရက်နေ့ရက်စွဲနဲ့လူခွင့်ရေးအဖွဲ့ဆေးဘွဲ့ရဲ့ပူးပေးကြေညာခြင်းမှာမြန်မာအာဏာပိုင်တွေအနေနဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အတွင်းအင်တာနက်တွေအသုံးပြုမှုကိုကန့်သတ်သိမ့်တင်ထားတာကိုရုပ်သိမ်းပေးဖို့နဲ့လွတ်လပ်စွာပြောဆိုခွင့်နဲ့စုဝေးခွင့်ဆိုင်ရာဥပဒေတွေကိုနိုင်ငံတကာဥပဒေစံနှုန်းတွေနဲ့အညီပြုပြင်ပြောင်းလဲပေးဖို့တောင်းဆိုထားပါတယ်။ဒါစင်နဲ့ချီတဲ့ကျောင်းသားတွေနဲ့ဆန္ဒပြသူတွေဟာမြန်မာရာသက်ကြီးပုံမှန်905ကနေခါငင်းငင်းစွာစုဝေးခြင်းနဲ့ငင်းငင်းစွာစီတန်းနေလေခြင်းဆိုင်ရာဥပဒေတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေတွေနဲ့တရားရင်ဆိုင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းအစိုးရစစ်တပ်ရဲ့မတရားလုပ်မှုတွေနဲ့ရခိုင်နယ်ချင်းပြည်နယ်အတွင်းအင်တာနက်ပိတ်ပင်ထားတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနဲ့စစ်ကားလှုပ်ရှားမှုတွေလှုပ်ဆောင်ခဲ့သူတွေကကျောင်းသားနှုတ်ကိုမန္တလေးမြို့ကတရားရုံးတွေကထောင်နဲ့ခုနှစ်နှစ်စီချမှတ်ခဲ့ပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်နေရတွေကိုငြင်းငြင်းနဲ့နီးနေဝေဖန်တဲ့ကျောင်းသားတွေကိုနှိရှိထောင်နဲ့ချမှတ်တာအံ့ဩထိတ်လန့်စရာဖြစ်တယ်လို့ Amnesty International နဲ့ Human Rights Watch တို့ပါဝင်တဲ့လူခွင့်ရေးဆေးဘွဲ့ရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်ရှင်။ဟောင်ကောင်မှာပြီးခဲ့တဲ့နှစ်တုန်းကရေးဌာနချုပ်နာခွင့်ပြုချက်မရှိဘဲလူစုလူဝေးလုခဲ့တဲ့အပေါ်အပြစ်ရှိတယ်လို့ဒီမိုကရေစီရေးလှုပ်ရှားသူဂျိုးရှောဝန်ကတရားရုံးမှာဒီကနေ့ဝန်ခံလိုက်ပြီးတဲ့နောက်အာဏာပိုင်တွေကသူ့ကိုဖမ်းဆီးလိုက်ပါတယ်။အဖမ်းမခံရခင်တရားရုံးအပြစ်မှာဂျိုးရှောဝန်ကသတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ
်But I'm persuaded.
အာဏာပိုင်တွေကကျွန်တော်ကိုထောင်ထဲနေကောင်းနေစေခြင်းပဲ။ဒါပေမဲ့ကျွန်တော်တို့ကိုတန်နိုင်နေရောရေကောက်ပွဲအတွက်တားမြစ်မှုတွေရောထင်ရဆိုင်ကျင့်သုံးတဲ့အာဏာကရောတားဆီးနိုင်မှာမဟုတ်ဘူးလို့ဂျူရှိုဝန်ကအဖမ်းမခံရခင်မှာပြောသွားတာပါ။သူဟာဒီမှုမှာပြစ်မှုထင်ရှားရင်ထောင်ထဲသုံးနှစ်အထိကြာခံရနိုင်ပါတယ်။သူနဲ့အတူတရားခွင်မှာပြစ်မှုထင်ရှားကြောင်းဝန်ခံခဲ့တဲ့တက်ကြွလှုပ်ရှားသူ Even Lam နဲ့ Agnes Chow တို့ကိုလည်းရမန်ချုပ်မိနဲ့ဖမ်းဆီးလိုက်ပါတယ်။ဝန်နဲ့တခြားတက်ကြွလှုပ်ရှားသူတွေကိုအကြိမ်ကြိမ်ဖမ်းဆီးခံရတဲ့အပေါ်မှာအနောက်နိုင်ငံတွေကဝေဖန်နေကြပါတယ်။ဟောင်ကောင်ကိုပြည်ထောင်စုအဆိုရအုပ်ချုပ်မှုကနေ1998ခုနှစ်နောက်ပိုင်းကိုပဲအုပ်ချုပ်ခွင့်ဆက်ပြီးထားပြီးမြန်မာပြည်အဆိုရရဲ့ထိန်းချုပ်ကန့်သတ်မှုတွေတိုးလာတဲ့အပေါ်မှာလူခွင့်ရေးလှုပ်ရှားသူတွေကထောက်ပြဝေဖန်ကြတာပါ။ဒီမိုကရေစီရေးအကြီးအကျယ်တောင်းဆိုခဲ့တဲ့2014ခုနှစ်ထိလှုပ်ရှားမှုမှာကျောင်းသားကောင်းဆောင်ဂျူရှော်ဝေါင်လူတိမြားလာကလေးကတရုတ်အဆိုရကသူ့ရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်နေတာဖြစ်ပါတယ်။ရီနိုနစ်ဆန်ကားကုမ္ပဏီကြီးကဟောင်ကာလော့စ်ဂွန်ကိုဂျပန်နိုင်ငံကမှောင်ရင်ဖန်ဆီးထိန်းသိမ်းခဲ့တာဖြစ်ပြီးသူ့အတွက်ဂျပန်ဆိုရကနိနာချင်းနဲ့ရော်ဂျီရီပေးဆောင်ဖို့ကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်နေတဲ့လူခွင့်ရေးကျွမ်းကျင်သူများအဖွဲ့တစ်ခုကတိုက်တွန်းလိုက်ပါတယ်။2018ခုနှစ်အကုန်ပိုင်းနဲ့2019ခုနှစ်အစောပိုင်းတုန်းကဂွန်ကိုဖန်ဆီးထိန်းသိမ်းခဲ့တာဟာဥပဒေနဲ့ထင်ရဆိုင်လို့ရဖြစ်ပြီးဒီအတွက်ဂျပန်ဆိုရအနေနဲ့အချိန်မဆိုင်မီတာဝန်ယူတာဝန်ခံမှုဒီအဖွဲ့ကတင်းနှံလာနေကထုတ်ဝေတဲ့သဘောထားကြေညာချက်မှာဖော်ပြထားတာပါ။ဥပဒေနဲ့ဖန်ဆီးခြင်းဆိုင်ရာလုပ်ငန်းအဖွဲ့မှာလွတ်လပ်စွာရည်တည်တဲ့ကျွမ်းကျင်သူ၄ယောက်နဲ့ဖွဲ့စည်းထားတာဖြစ်ပြီးအခုကိစ္စနဲ့ပတ်သက်လို့အပြည့်အဝလွတ်လပ်တဲ့စုံစမ်းခွင့်ပေးဖို့ဂျပန်ဆိုရကိုတောင်းဆိုထားပါတယ်။ကောင်ကိုဖန်ဆီးထိန်းသိမ်းကြတာမှာတာဝန်ရှိသူတွေကိုလိုအပ်တဲ့အရေးယူမှုတွေပြုလုပ်ဖို့လေသူတို့ကတောင်းဆိုထားပါတယ်။ဒီအဖွဲ့ကအခုထုတ်ပြန်တဲ့18မျက်နှာပါသဘောထားကြေညာချက်မှာဂျပန်ဆိုရအနေနဲ့နိုင်ငံတကာဥပဒေနဲ့အညီကာလော့စ်ကောင်အတွက်တင့်တော်ရဲ့နေနာဂျင်းနဲ့ယိုဂျီတွေပေးဆောင်ဖို့တိုက်တွန်းထားပါတယ်။ပြင်သစ်လေဗနွန်နဲ့ဘရာဇီးနိုင်ငံသားအသက်66နှစ်ရှိပြီဖြစ်တဲ့ကောင်ကဂျပန်နစ်ဆန်ကားကုမ္ပဏီကိုနှစ်ပေါင်း20ကျော်ဦးဆောင်ခဲ့တာဖြစ်ပြီးကုမ္ပဏီလူမွေးစင်းကြေညာရတော့မယ့်အခြေအနေကနေကဲတင်ပေးခဲ့တာဖြစ်ပါတယ်။သူက2018ခုနှစ်နိုဝင်ဘာလကယုံကြည်မှုအလွဲသုံးစားလို့မှုကုမ္ပဏီလုပ်ပိုင်ခွင့်တွေကိုကိုကျိုးအတွက်အသုံးချမှုနဲ့အမျိုးသားလူညွန့်ရေးဥပဒေကိုချိုးဖောက်မှုတွေနဲ့ဆွဲချက်တင်ဖမ်းဆီးခဲ့တာပါ။ကောင်ကတော့သူ့အမှားလုပ်ထားတာမရှိဘူးလို့ငြင်းဆန်ထားပါတယ်ရှင်။တရားသူကြီးတယောက်ကိုလက်ထိုးဖို့ကြိုးစားမှုအပါအဝင်ရဇဝမှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေနဲ့ရင်ဆိုင်နေရတဲ့ပြင်သစ်သမ္မတဟောင်းနီကိုလက်ဆာကိုစီဒီကနေ့တင်းနှံနေမှာတရားရုံးကိုလာရောက်ထွက်ဆိုဖို့ရှိပါတယ်။2009ခုနှစ်သမ္မတရွေးကောက်ပွဲမှာဆာကိုစီကလော်ရီယာကုမ္ပဏီလုပ်ငန်းရှင်အမျိုးသမီးလီလီယန်ပက်တန်ကော့စီကနေတရားမဝင်ငွေကြေးလက်ခံရယူခဲ့တယ်ဆိုတဲ့ဆွဆွဲမှုကိုစစ်ဆေးနေတဲ့တရားရုံးကပြည်ဝဲသတင်းချက်လက်တွေကိုရယူလိုတာကြောင့်ဆာကိုစီကတရားသူကြီးဂီလ်ပတ်အက်ဇီဘတ်ကိုမိုနာကိုနိုင်ငံမှာအလုပ်ကောင်းကောင်းတစ်ခုရရေးကန့်လန့်တယ်လို့အစိုးရရှိနေတွေကဆွဆွဲထားပါတယ်။2009ခုနှစ်ကနေ2012ခုနှစ်ထိပြင်သစ်နိုင်ငံကိုဦးဆောင်ခဲ့ပြီးပြင်သစ်ရှေးယူဆန်ကွန်ဆာဗေးတစ်တွေအကြားဩဇာအာဏာကြီးမားစေဖြစ်တဲ့သမ္မတဟောင်းဆာကိုစီကသူ့ပေါ်စုံစမ်းစစ်ဆေးမှုတွေလုပ်နေရတဲ့အလုံးကိုလက်မခံငြင်းဆန်ထားပါတယ်။ ပြင်သစ်သမရဟောင်းစာကိုစီဟာလာမဲမန်လာရဲမှာလေ2012ခုနှစ်ရွေးကောက်ပွဲမဲဆွေခြင်းငွေကြီးဆိုင်ရာစီမင်းစည်းကမ်းတွေဖောက်ဖျက်မှုနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုတရားရုံးမှရင်ဆိုင်ရဖို့ရှိပါလေရှင်တော်ရရှင်ညာရှင်တင်းနာလေးညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
ကိုဗစ်ကရောဂါကူးစက်ခံရသူတွေနဲ့ပြည်နယ်နယ်တိုင်းအသီးသီးကရွေးကောက်ပွဲလုပ်ငန်းတွေမှာတာဝန်ထမ်းဆောင်နေသူတရားထက်မနည်းပါဝင်နေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မကတော့စုစုပါ။ကရောဂါကာလာချင်းမာကလေးရွေးကောက်ပွဲအပြီးသတင်းနှစ်ပတ်ကြာအချိန်မှာပဲရောဂါကူးစက်ခံရသူတွေနဲ့ရွေးကောက်ပွဲတာဝန်ထမ်းဆောင်နေသူတွေလည်းအများအပြားပါဝင်လာပါတယ်။ရွေးကောက်ပွဲကျူကာလာတုန်းကမဲဆွယ်စည်းရုံးမှုတွေနဲ့လူစုလူဝေးလုပ်ခဲ့တဲ့ပုဂ္ဂိုလ်တိုင်းမှာတော့ကိုဗစ်ရောဂါဘူးကူးစက်ခံရသူလူနာသစ်တွေထဲမှာမေယုံတာဝန်ရှားပညာရေးဝန်ထမ်း9ဦးလည်းပါဝင်လာတဲ့အကြောင်းမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်အတွင်းရေးမှူးဦးဝင်းနိုင်ငါဖူကိုပြောပါတယ
်မေယုံတာဝန်ထမ်းဆောင်ရင်းတော့ဖြစ်သွားတာပေါ့ဒါပေမဲ့အဲ့ဒါတွေကသူတို့ကျွန်တော်တို့ကကျန်းမာရေးပစ္စည်းတွေကကျွန်တော်တို့ကစေဘင်းကားနဲ့ဆို6ပြီးတော့မှဘူးပေးတယ်မှဝူထားတာလေဒီပစ္စည်းတွေကအကုန်ပေးထားတာပဲနော်အဲ့တော့မဖြစ်ဘူးပေါ့ဗျာနောက်ကျမှလည်းပေါ့ post ကတပီးပေါ်လာတာတော့ဒါလည်းကျွန်တော်တို့လည်းဒီမတတ်နိုင်တော့ဘူးဘာလူကြီးနဲ့ဆက်ဆံရတာပေါ့နော်ဒီတော့ကိုယ်တော်တော့မှဒါဟိုရောက်ဝယ်ပြီးတော့ဖြားတာဒီနေ့မှရုံးပြတက်နိုင်တယ်ကိုပင်းစင်နာနေဒီမှာ host stay နေပါဆိုပြီး host stay နဲ့ကျမယူခုပါဆိုတော့ကိုလည်းတော့ဒီလိုဖြားမှုကိုကျွန်တော်လည်းကုမာဒီနေ့မှရုံးပြတက်နိုင်တာလေအဲ့လိုလိုရှိတာပေါ့နော်
မြန်မာနိုင်ငံမှာကာယရောဂါတချို့ပြန်စတင်ခဲ့ရနေရလဲဖြစ်အတီးပြုလူနာဒုတိယအများဆုံးလဲရှိနေတဲ့ရခိုင်ပြည်နယ်မှာတော့ရွေးကောက်ပွဲဆိုင်ဥက္ကဋ္ဌတွေအပါအဝင်စုစုပေါင်းတာဝန်ထမ်းဆောင်ခဲ့သူတွေက9ဦးမှာရောဂါကူးစက်ခံခဲ့ရတယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်အတွင်းရေးဟူဦးသူရင်းထွတ်ကပြောပါတယ
်ကော်မရှင်ဥက္ကဋ္ဌတယောက်ကမောင်တော့ခေယံကော်မရှင်ဥက္ကဋ္ဌတယောက်ပူစည်းကောင်ကော်မရှင်ဥက္ကဋ္ဌတယောက်2ယောက်ဥက္ကဋ္ဌ2ယောက်ပူတယ်နောက်အဖွဲ့ဝင်တွေက3ယောက်လောက်ပူတယ်ရုံးဖွဲ့ကတော့မရှိဘူးပေါ့နော်
ပြင်းဒီနယ်မှာတော့ရွေးကောက်ပွဲနောက်ဆက်တွဲဇေယုတာဝန်ထမ်းဆောင်နေသူတွေထဲမှာကိုဗစ်ပိုးရှိသူတွေစစ်ဆေးတွေ့ရှိခဲ့တယ်လို့ပြင်းဒီနယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်အတွင်းရေးမှူးဦးမောင်မောင်နိုင်ကပြောပါလေ
။ကွန်ကရစ်ထဲမှာတော့2ယောက်3ယောက်လောက်ရှိတယ် positive ကလေ။ကွန်ကရစ်ရောဟာကတော့ဟိုလည်းတော့ရကြီးကော်မရှင်ကပေါ်ဒီမဲယုံနေဟိုစစ်တမဲပင်းချင်းတို့ကနေအဒီစတဲ့အချိန်မှာတော့ဖြစ်တာပေါ့နော်။အဲကဟာကတော့ဒီမဲပြီးမဲယုံကဆီမှာယောက်ကဒီကောက်ပဲပြီးတော့မှသူက positive သူကတယောက်ခြံတည်တာပေါ့အဲ့ဒီတော့ရေကောက်ပဲမတိုင်နေလို့ပေးနေနေတော့မတည်ဘူးပေါ့နော်ဒီကောက်ပဲပြီးသွားပြီးတော့၃ရက်လောက်နေတော့မှသူက positive ဆိုတော့ဆီမားတယောက်တော့ဒီလိုကျန်တာတော့မရှိပါဘူ
းရန်ကုန်မန္တလေးနဲ့အေရီတိုင်းတို့မှာလည်းရေကောက်ပွဲတာဝန်ထမ်းဆောင်နေသူတွေကကံရောဂါကူးစက်ခံရသူပေါင်း90ကျော်ရှိနေတာပါရောဂါပွဲကာလနဲ့နောက်ဆက်တွဲရက်တွေမှာလူစုလူဝေးနဲ့ထိတွေ့ဆက်ဆံမှုတွေရှိခဲ့တာကြောင့်ရောဂါကူးစက်မှုတွေတိုးလာနိုင်ကြောင်းအစိုးရနဲ့ကျန်းမာရေးတာဝန်ရှိသူတွေသတိပေးနေစီမှာပဲရောဂါပွဲလုပ်ငန်းမှာပါဝင်သူတွေကူးစက်ခံနေရတဲ့သတင်းတွေလည်းထွက်ပေါ်လာတာပါ။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဗဟုကူးစက်ရောဂါတိုက်ခိုက်ရေးဌာနကညွှန်ကြားရင်းမှုဒေါက်တာချင်းချင်းကြီးကလည်းအခုရက်သက်တပတ်မှာရောဂါကူးစက်သူဦးရင်နဲ့အထူးကျန်းမာကူးတာပေးရတဲ့လူနာတိုးလာနေလို့ပြည်သူတွေမပေါ်ဆဖို့ကိုသတိပေးထားပါတယ်။
လက်ရှိနေသားရဆိုလို့ရှိရင်ပြီးခဲ့တဲ့အပတ်နဲ့ရှင်လာလို့ရှိရင်ဒီပတ်ထဲမှာယောဂဖြစ်ပွားမှုတွေကလည်းတိုးလာတယ်။သက်ဆောင်ရမ်းများစပြီးယောဂဖြစ်ပွားမှုဆိုရင်1600လောက်ဒီတိုးလာတာ4ရက်ဆက်ဆက်ဖြစ်ပါတယ်။ပြီးရင်1500လောက်ဖြစ်လာတယ်1400လောက်ဖြစ်လာတယ်။ဒါဟာပြီးခဲ့တဲ့တပတ်နဲ့နှိုင်းချလို့ရှိရင်ယောဂဖြစ်ပွားမှုကတော်ကြီးကိုတိုးတက်လာတယ်ဆိုတော့တွေ့ရပါတယ်။ပြီးခဲ့တဲ့အပတ်ကယောဂဖြစ်ပွားမှုက1000လောက်ရှိတာနဲ့1500လောက်ဖြစ်တဲ့အတွက်ကြောင့်မို့သုံးပုံတစ်ပုံတိုးလာတယ်ဆိုတော့ဒါမြင်သာတဲ့ကိစ္စဖြစ်ပါတယ်။ခုလက်ရှိမှာလည်းICU မှာကုသမှုခံယူနေတဲ့လူနာဦးရေလည်းတက်လာပါတယ်138ယောက်ရှိပါတယ်ဒါဆိုအရင်အားသက်ဆောင်လို့ရှိရင်တော်ကြီးကိုသူလည်းသုံးပုံတစ်ပုံတော့တက်လာတယ်ဆိုရင်အနေအထားကိုတွေ့ရတာဖြစ်ပါတယ်ဒါကြောင့်ပြည်သူတွေအနေနဲ့ဘလို့နည်းနဲ့မှမပေါ်ဆစေချင်တော့
ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့်သေဆုံးသူ1939ဦးနဲ့ကူးစက်သူအတူပြုလူနာ89246ဦးရှိပါတယ်ယောဂအတီးပြူလူနာတွေက65ရာခိုင်နှုန်းလောက်ဟာယောဂလက္ခဏာမရှိပဲပိုးကူးစက်ခံရသူတွေဖြစ်လို့ဘယ်သူမှဆိုကာယယောဂနဲ့ပတ်သက်တဲ့စီးငယ်နိုင်ကိုလိုက်နာဖို့ဆရာမရင်းနဲ့အကူအညီဝန်ကြီးဌာနကတတိပေးထားပါတယ်။ကျွန်မကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းဖေးပို့ထားတာပါ
။တရုတ်နိုင်ငံယူနန်ပြည်နယ်ခြေကောက်မြို့တွေကမြန်မာနိုင်ငံသားတွေကိုကိုဗစ်ရောဂါရှိမရှိစစ်ဆေးနေတဲ့အကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါ။ကိုဗစ်ရောဂါတားဆီးဖို့အတွက်ယူနန်ပြည်နယ်တဲဟုံပြည်နယ်ကွယ်ကျေကောင်မြို့ထဲမှာရှိတဲ့မြန်မာနိုင်ငံသားတွေကို၂ရက်ကြာကိုဗစ်ရောဂါစစ်ဆေးမဲ့အစီအစဉ်ကိုဒီကနေ့ပဲစတင်လိုက်တာပါ။ကျန်းမာရေးစစ်ဆေးပြီးရမှာမြန်မာနိုင်ငံသားတွေတရုတ်နိုင်ငံကျဝင်ရောက်ခဲ့တဲ့အချိန်ကိုလည်းမှတ်တမ်းတင်ထားရလို့က ကျဲကောင်မျိုးတွေကလူမှုရေးအဖွဲ့တစ်ခုဖြစ်တဲ့ကျင်နာနွေထွေးပရာဟိတာဥက္ကဋ္ဌဦးဖို့သားက VOA ကိုပြောပါတယ်
။ကျဲကောင်တစ်မျိုးလုံးပေါ့သူ့ညာနဲ့သူခွဲပြီးစစ်ပေးတာ။စာကနာစစ်တယ်ဆိုသူတို့နိုင်ငံတိုင်းဆိုတော့သူတို့ဒီမှာပေါ့နော်။ထက်ကန်ကြွန်ကြက်အတိုင်းတယောက်ကိုတရုံငွေ60ယွမ်ပေးဆောင်ရတယ်။ကိုနေတဲ့ရက်ွက်၊ကိုနေတဲ့အိမ်ရှင်အခန်းအဲ့လိုမျိုးပေါ့။ဒီနေ့နဲ့မနေ့ကနှစ်ရက်ရှိမယ်လို့ပြောရင်ဒီလူတွေ့ပြီဆိုရင်မျက်နှာတွေကိုစကန်ဖတ်ပြီးမှဒီလူကပဲချင်းဝင်ထားတယ်ပါညာသူတို့မှတ်တမ်းယူတယ်။
ကျေကောင်မျိုးရဲမှာတော့မြန်မာနိုင်ငံသားတွေရှိရာအချက်အချာနေရာတွေအပါအဝင်နေရာတော်တော်များများမှာဒီကနေ့စစ်ဆေးနေရလို့လဲကျေကောင်မျိုးမှာနေထိုင်တဲ့ကိုလင်းတိုက်ကပြောပါတယ
်ကျေကောင်မှာရောက်နေတဲ့မြန်မာတွေအကုန်လုံးလေကျေကောင်မျိုးလုံးကသူနေရာတိုင်းတို့ရင်းနှီးခါရင်းနှီးခေါက်စစ်တဲ့ပုံစံမျိုးတွေစစ်ပြီးရလို့လည်းအကုန်ပြန်ဆက်စစ်ရတာပဲလေမနေ့ကပြောတယ်မနေ့ကရဲကန်းနဲ့လှည့်ဟောတယ်လေကျွန်တော်တို့ဒီကျေကောင်မှာပြီးတော့ဝီချက်တွေပေါ်မှာလည်းသူအကြောင်းကားတာကိုတင်ထားတယ်လေတနေရာရောက်နေရာ300လောက်တော့ရှိတော့တယ်။အဲ့တော့တန်းစီရပါမယ်။အများကြီးပဲ။ဒီနှောင်းကတော့လက်ကားဆက်ပြီးတယ်ပေါ့။အခုကတော့တယောက်ကို60လုံး၊ယွမ်60ပေါ့
။ယောဂစစ်ဆေးပြီးရလာရဲ့အဖြစ်ကိုလက်ကင်ဖုံးနေဒီရပိုင်းပို့ပေးမှဖြစ်ပြီးယောဂမရှိဘူးဆိုရင်အထောက်အထားကိုအပြင်ထွက်တိုင်းဈေးဝယ်စင်တာသွားတိုင်းပြရမယ်လို့ကျေကောင်မြို့ရှမ်းရွာတဲ့ကမမိုးဝါကပြောပါတယ
်။ဥမာဘယ်သွားလဲဆိုရင်လည်းဘန်ကိုသွားဝင်ချင်လို့ဝင်လို့မရဘူးလေ။အမตัวสแกนพัดแต่หาตะคูกัดทาไปอ่ะสกัวไอ้สแกนพัดไล่กูนำแม่เมงลีลายาจาลีลาบ่เนาะอกลงอัจฉะละอกปอเลยดิอ่ะมาพี่สุสีทาเลยโพสิทีฟล่ะเนกาทีฟเนาะไอ้เนกาทีฟบ่ไอ้อะหลูเลยอ่ะสอเนกาทีฟสอไอ้แท้วนลุยาเลยอะหลูบ่จอกวายตวายเลยอะหลูเปเบเบเนี่ยตั้วๆบ่เนาะอกมาตะกินนี่มาสัทธาสอတော့เบเนี่ยไม่ได้ไม่ตีแต่แม่เลยไม่จับเอาเตยเนี่ยป่ะเว้ย
สัตติมา3ရက်ก็เจ๊กောင်မျိုးเด้ก็မြန်မာ2ရောက်มาโควิดยอกาတွေ့ရှိပြီးလူဦးရေ2ตันလောက်ကိုတပတ်အတွင်းကိုဗစ်စစ်ဆေးရည်လုပ်ခဲ့ပြီးမြို့ကိုလည်းနှစ်ပတ်လောက်အသွားအလာပိတ်လိုက်တာပါ။အဲ့ဒီနောက်ပိုင်းရွှေလီနဲ့ကျဲကောင်မျိုးတွေကမြန်မာတချို့မှာယောဂါတွေထပ်တွေ့ပြီးအခုလိုစစ်ဆေးမှုတွေလုပ်လာတာပါ။မြန်မာနဲ့နယ်စပ်ဂိတ်လူအဝင်ထွက်ကိုအေဘီလာကုံကလေးကယူနန်အစိုးရကကန့်သတ်လိုက်ပြီးတရားမဝင်ဝင်သားတွေမရှိအောင်လဲနယ်စပ်တခြားမှာခြံစည်းရိုးတွေအလင်းစလို့ပိတ်ဆို့ကာရန်လာပြီးလုပ်ခဲ့ပါတယ်။ရွှေလီနဲ့ကျဲကောင်မျိုးတွေမှာအထောက်အထားမရှိတဲ့မြန်မာနိုင်ငံသားလက်ခံထားတဲ့ဘသူမဆိုမြန်မာကျပ်ငွေ300နီးပါးရှိတဲ့ရွှေငွေ5000ကိုဒံငွေအဖြစ်ပေးဆောင်ရမယ်လို့ပြီးခဲ့တဲ့သတင်းတစ်ပတ်ကအမိန့်ထုတ်ပြန်ထားတာလည်းရှိပါတယ်။နိုဝင်ဘာ13ရက်မှာထုတ်ပြန်ခဲ့တဲ့ရွှေလီမြို့ကိုဗစ်ရောဂါကာဝယ်ထိန်းချုပ်ကုလသမဂ္ဂဌာနထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံသားတွေအနေနဲ့သက်သေခံကတ်၄မျိုးရဲကတစ်မျိုးမှမပြနိုင်ရင်အုပ်ချုပ်ရေးဆိုင်ရာပြစ်ဒဏ်ပေးခြင်းဥပဒေပြည်ဝင်ပြည်ထွက်စီမံအုပ်ချုပ်ရေးဥပဒေတွေနဲ့အရေးယူမယ်လို့လည်းသတိပေးထားပါရဲ့ခင်ဗျာ။ကျွန်တော်ကတော့ဇော်ထက်ပါဖူယိုရီကိုတရင်ပြဖို့လိုက်တာပါ
။ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနေဆက်ကြောက်တိုင်းကြီးတဝိုက်အပါဝင်နေဆက်ဒေသအချို့မှာတရုတ်နိုင်ငံကခြံစည်းရိုးကာကဲတဲ့အတွက်မြန်မာဘက်ကကန့်ကွက်ထားတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။ကိုဗစ် -19 ဖြစ်ပွားနေချိန်မှာကယောဂါကာကွယ်ရေးအကြောင်းပြချက်နဲ့တရုတ်နိုင်ငံဘက်ကနှစ်နိုင်ငံနယ်စပ်နေရာအချို့မှာခြံစည်းရိုးခတ်တာတွေရှိခဲ့တာပါ။မနေ့တုန်းကလည်းကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကင်မြို့နယ်ကနယ်စပ်မှတ်တိုင်အမှတ်125အနီးမှာတရုတ်နိုင်ငံကခြံစည်းရိုးကာကဲတဲ့အတွက်မြန်မာဘက်ကကန့်ကွက်ထားကြောင်းလောက်ကင်မြို့နယ်အုပ်ချုပ်ရေးမှူးဦးငွေတို့က VOA ကိုအခုလိုပြောပါတယ်
။အဲဘလောက်ကင်မြို့နယ်နဲ့တရုတ်ပြည်နယ်အဆက်ပေါ့ခြံစည်းရိုးခတ်တာပေါ့ဗျာအဲ့ဒီနယ်စပ်မြို့နယ်မှာအရင်အကြောင်းပြတာတော့ဒီကိုဗစ် -19 ရောဂါကြောက်လို့ပေါ့လူတွေခိုးဝင်မှာသို့လို့သိရတယ်ကျွန်တော်တို့တော့တားပါဗျာတားတော့သူတို့ဘက်ကအဲ့မဲ့နှစ်ဖက်တွေ့ပေါ့တွေ့ပြီးတော့လက်ကြက်ကြက်တက်ကနေ10မီတာအတွင်းကိုထောက်ထားလို့မရဘူးဒါမှဆေးရုပ်ကရာတွေတခုဘာမှလုံးလို့မရဘူးပေါ့လေပြောတော့သူပြန်ဆုတ်ပေးပါမယ်တဲ့အဲသူတို့ကဒီပတ်ဆော့ဆော့ရေးဌာနမူးဆိုတဲ့လူတယောက်လာတယ်ဟောသူနဲ့နောက်တစ်ယောက်ပေါ့နောက်တစ်ယောက်ကတော့ဘာအဆင်ရတယ်မသိဘူးဒေတာဦးသီးပေါ့ကိုကန့်ကိုပိုင်အောင်ချက်ဝင်ရဒေတာဦးသီးဖွဲ့ရနေ
နေဆက်မှတ်တိုင်125အနီးခြံစည်းရိုးကာရာနဲ့ပတ်သက်ပြီးမြို့နယ်အုပ်ချုပ်ရေးအဖွဲ့ကဒေတာဦးစီးအဖွဲ့ကိုတင်ပြထားတယ်လို့ဒေတာဦးစီးအဖွဲ့ကလည်းအထက်အဆင့်ဆင့်ကိုဆက်လက်တင်ပြသွားမှာဖြစ်ကြောင်းပြောပါတယ်။မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနကောင်စစ်နဲ့ဥပဒေရေးရာဦးစီးဌာနကနယ်နိမိတ်ဌာနညွှန်ကြားရေးမှူးဦးသိမ်းမင်းထွန်းကတော့နေဆက်မှတ်တိုင်အမှတ်125နဲ့ပတ်သက်ပြီးတင်ပြလာတာမရှိသေးကြောင်းနဲ့လောလောဆယ်ပြည်မြန်မာနေဆက်မှာနေရာရှိနေရာအတွက်ကန့်ကွက်ထားတာရှိကြောင်းပြောပါတယ်
။ကျွန်တော်တို့ရှိတော့ဟိုတတိယတော့မရောက်လာသေးဘူးနော်။ဟိုပြောသူတို့ရှိရနေတင်ဆိုတော့ကျွန်တော်တို့ရှိတော့ဒီတရနေရလောက်မှရောက်လာပါတယ်ဟိုထုံးစားပြီးတော့ကျွန်တော်တို့ကဒီကန့်ကွက်တယ်ပါတယ်ဆိုတော့နှစ်ပိုင်းရှိတော့ပေါ့နော်အဲသူတို့အောက်ခြေမှာသူတို့ကန့်ကွက်တာတွေရှိတယ်သူတို့ဘက်ကနေပြီးတော့မှအပေါ်တက်လာအပေါ်တက်လာပြီးတော့ကျွန်တော်တို့ကမှတစ်ခါပြန်ပြီးတော့မှကြည့်တယ်ကြည့်စစ်စစ်ပြီးတော့မှကျွန်တော်တို့ပြန်ပြီးတော့မှကန့်ကွက်တာမျိုးတွေ ရှိပါတယ်ကျွန်တော်ကစာချုပ်နဲ့မညီဘူးပေါ့နော်ဟိုကျွန်တော်ဒီစက်ပြီးတော့အဖေးမှာဆိုရင်ကျွန်တော်တန်ခေါ်ပါတယ်အချို့အရာတွေကသူတို့ကလည်းတော်ဟိုစာချုပ်နဲ့မညီဘူးပေါ့နော်မညီတဲ့ဥစ္စာကြောင့်ကျွန်တော်ဘာမှတော့လုပ်လို့မရပါဘူးကျွန်တော်ကန့်ကွက်ထားတာရှိပါတယ်အဲရှင်းနေရတော့ရှိရပါမယ်နော်ဟုတ်ပ
ါမြန်မာနိုင်ငံမှာမကြသေးခင်လတွေကစာလို့ကိုဗစ်ကရောဂါကူးစက်မှုတွေမြင့်တက်လာခဲ့ရကနေဆက်အဝင်ထွက်တွေကိုကန့်တက်တင်းကျပ်ထားတဲ့တရုတ်နိုင်ငံကအခုနောက်ထပ်နေဆက်မှာခြံစည်းရိုးကာယနာတွေလှုပ်လာတာပါပြီးခဲ့တဲ့အော်တိုဘာလာဇန်ပိုင်းကလည်းမူဆဲခရိုင်မဟီရိုမြို့နယ်တရုတ်မြန်မာနယ်စပ်ဒေသမှာတရုတ်နိုင်ငံဘက်ကခြံစည်းရိုးကာယန္တာတွေရှိခဲ့တာကြောင့်မူဆဲခရိုင်ကကန့်ကွက်တာတွေရှိခဲ့သလို2019ခုနှစ်အတွင်းကလည်းချင်းရွှေဟော်နဲ့နန်းခမ်းမြို့နယ်ဘက်တွေမှာနယ်စပ်အရေးအငင်းဖွားတာတွေဖြစ်ခဲ့ပါတယ်တရုတ်နဲ့မြန်မာနှစ်နိုင်ငံထိစပ်နေတဲ့နယ်စပ်မြင်းဟာမိုင်ပေါင်း1350နီးပါးရှည်လျားပြီးနှစ်နိုင်ငံနယ်နိမိတ်စာချုပ်ကိုတော့1969နှစ်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်တရုတ်မြန်မာနယ်စပ်သဘောတူစာချုပ်အရ9နှစ်တချိန်နယ်နိမိတ်ပူးတွဲစစ်ဆေးရမှာဖြစ်ပေမဲ့1995ခုနှစ်ကနေစတင်ပြီး24နှစ်တိုင်မစစ်ဆေးနိုင်ခဲ့ပါဘူး2018-2019ခုနှစ်တွေအတွင်းနယ်မြေအငင်းပွားမှုတွေဖြစ်ခဲ့တဲ့နောက်2019ခုနှစ်မှာမြန်နိုင်ငံနယ်နိမိတ်ပူးတွဲစစ်ဆေးတာတွေပြန်လည်စတင်ခဲ့ပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်
တောင်ကိုရီးယားနိုင်ငံမှာကိုဗစ် -19 ကပ်ရောဂါတတိယလှိုင်းရိုက်ခတ်ကူးစက်မှုထိန်းချုပ်ကာကွယ်နိုင်ရေးကိုရီးယားစိုးရထုတ်ပြန်တဲ့ကျန်းမာရေးစည်းကမ်းသတ်မှတ်ချက်တွေကိုရီးယားရောက်မြန်မာနိုင်ငံသားတွေအထူးလိုက်နာကြပါလို့ကိုရီးယားနိုင်ငံဆိုင်ရာမြန်မာအလို့သမားတန်ရာရှိကတိုက်တွန်းပြောဆိုလိုက်ပါတယ်မနေ့ဖြန်အင်္ဂါနေ့ကနေစတင်ကြမဲ့စည်းကမ်းသတ်မှတ်ချက်တွေနဲ့အညီကိုရီးယားရောက်မြန်မာတွေကြားမှာကိုဗစ်ကပ်ရောဂါမကူးစက်စေရေးအထူးသတိထားနေကြတဲ့အကြောင်းကျွန်မစုမုံစူးစီးတင်ပြပေးကြပါတယ်ကိုရီးယားနိုင်ငံမှာကမ္ဘာကပ်ရောဂါ COVID-19 တတိယလှိုင်းအပြည့်အဝရိုက်ခတ်ခံရပြီးကူးစက်မှုလုံမြင့်တက်လာနေပြီးတော့အင်မတန်ကိုစိုးရိမ်စရာအခြေအနေဖြစ်နေပါတယ်လို့ကိုရီးယားနိုင်ငံကကျန်းမာရေးဝန်ကြီးကသတင်းစာရှင်းလင်းပွဲကနေနိုင်ငံကိုမနေ့တုန်းကအရေးတကြီးသတိပေးလိုက်တာပါဒါကြောင့်နိုဝင်ဘာလ23ရက်နေ့မနက်ဖြန်အင်္ဂါနေ့ကနေစလို့ရောဂါကူးစက်မှုမြင့်လာတဲ့ဆိုးလ်မြို့တော်နဲ့မြို့တော်နာတဝိုက်ကမြို့တွေမှာအရက်ဆိုင်နဲ့ညကလပ်တွေပိတ်ပစ်လိုက်မှဖြစ်ပြီးလူစုလူဝေးနဲ့ကျင်းပမယ့်ဘာသာရေးပွဲတွေအားကစားပွဲတွေကိုလည်းအရေးအတွက်တန့်တက်လိုက်ပါတယ်အခုလိုမျိုးကိုရီးယားနိုင်ငံရဲ့ COVID-19 တတိယလှိုင်းထိချုပ်နိုင်ရေးအထူးသတိပေးထုတ်ပြန်ချက်တွေကိုကိုရီးယားရောက်မြန်မာနိုင်ငံသားတွေအလေးနက်ထားလိုက်နာကြဖို့တောင်ကိုရီးယားနိုင်ငံဆိုးမျိုးအခြေဆိုင်မြန်မာတန်ယုံကအလုသမားတန်ရာရှိဦးစိုးညီညီကတိုက်တွန်းပါတယ
်ကိုရီးယားကသူတို့ကိုဗစ်ကူးစက်မှုတွေမြင့်လာတာဖြစ်တဲ့အတွက်သူတို့ရဲ့ level သတ်မှတ်ချက်ပေါ့နော် level 2 ठी ဒီသတ်မှတ်လိုက်ပြီးတော့မနက်ဖြန်24ရက်နေ့ကနေစပြီးတော့ဒါဒီဇင်ဘာ9ရက်နေ့ ठी ကိုဒါဆိုးနဲ့မျိုးရည်တွေမှာဒီ level 2ကိုစပြီးသူကျင်သုံးတော့မှာပေါ့နော်။အဲ့တော့ဒီတန်ယုံအနေနဲ့ကတော့စာကျမဲ့ဝင်ကြီးဌာနတွေကလည်းထုတ်ပြန်လာပြီးဖြစ်တဲ့အတွက်တန်ယုံဘက်ကလာတဲ့ညီကိုတွေတောင်စီရေးရာကိစ္စရပ်တွေနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ဒီနှစ် February 24ရက်နေ့မှာထုတ်ပြန်ထားတဲ့ကြေညာချက်လေးရှိတယ်။စာလိုက်ကနေတစင်ပေးပို့ပြီးတော့တက်တန်းလုပ်လို့ရတယ်ပေါ့နော်။ဒီကူကအဓိကကူးစက်မှုမြင့်လာတာကကျွန်တော်တို့ဆိုးတို့အင်းကျွန်တော်ဒီဘက်ကကူပြောင်းလို့ပါလို့မြန်မာအများပြားနေထိုင်တဲ့နေရာတွေရှိတယ်ပေါ့နော်။ဘာလို့လဲဆိုတော့မြန်မာအများစုလည်းပြောလို့လေမဖြစ်မနေထွက်ရမယ်ဆိုလို့ရှိရင်တော့ဆန္ဒဒီနှခေါင်းစီတို့လက်စည်းရေးသုံးဖို့လို့ဒီတက်နိုင်တယ်လို့လူစုလူဝေးနဲ့ရှောင်ဖို့ကတော့ဟိုအရေးကြီးတာပေါ့နော်
။ကိုရီးယားရောက်မြန်မာတွေကြားမှာယောဂါကူးစက်မခံရအောင်ကိုရီးယားကကျန်းမာရေးထုတ်ပြန်ချက်တွေကိုမြန်မာတန်ယုံနဲ့ပူးပေါင်းပညာပေးနေပါတယ်လို့အလုသမားတန်ရာရှိကပြောပြပါတယ်
။လက်ရှိတော့ကျွန်တော်တို့လုပ်သားတွေထဲမှာတော့ပေါ့နော်။ COVID-19 ကူးစက်တယ်ဆိုတဲ့အနေအထားမျိုးနဲ့ပေါ့နော်။ကျွန်တော်တို့ဒီဘက်မှာတော့မရှိပါဘူးပေါ့နော်။ဇနဝင်လာတဲ့အထက်မှာတော့ဒီတင်မောသားတွေပြန်ပြီးတော့စစ်ဆေးတဲ့အခါမှာပေါ့နော်။ဒါယောဂါကိုတွေ့ရဆိုတာလေးတော့ကြားတယ်။တော်တော်ကိုရီးယားရဲ့သူတို့ privacy လောက်ရှိတယ်ပေါ့နော်။နိုင်ငံသားနဲ့နေရာလောက်ကိုပဲထုတ်ပြန်ကြညာတာရှိပြီ။ဘသူအတိအကျကြီးလေးဖို့တာမျိုးတွေတော့ဒီဘက်ကတော့မလုပ်ထားဘူးပေါ့နော်။ကိုရီးယားကတည်းကသူတို့ရဲ့ဒီ COVID နဲ့ပတ်သက်လို့သူတို့ဖွဲ့ထားတဲ့အဖွဲ့တွေနဲ့ကုမ္ပဏီရှိရပါတော့ကျွန်တော်ဒီဘက်တန်ယုံနေထားတဲ့ public concern awareness ပဋိပညာပေးတဲ့အပိုင်းလေးလည်းဒါသူတို့ကိုရီးယားကျမ်းမာရေးလှုပ်တာလေးရှိရပါတော့ဒီဝီယက်ကျမ်းမာရေးနဲ့တစင်ဒါကိုရီးယားမိုပါပေါ့နော်ကိုရီးယားမှာရှိတဲ့ဒီနိုင်ငံရေးဝန်ကြီးဌာနကသက်ဆိုင်ရာနိုင်ငံတွေကဒီတန်ယုံလာခွင့်ထားတဲ့အနေအထားမှာဘယ်လိုလိုက်နာမလဲဆိုတော့သူတို့ဒါလမ်းညွှန်ချက်လေးတွေပူးပေါင်းဆောင်ရတဲ့အနေအထားလေးတွေရှိပါတယ်ဟုတ်ကဲ့
အခုလိုမျိုးကူးစက်မှုလုံပြန်မြင့်လာတဲ့အတွက်ကိုရီးယားကျန်းမာရေးဌာနကထုတ်ပြန်တဲ့သတိပေးချက်တွေကိုအချိန်နဲ့တပြေးညီနားဆွေးနေကြသလိုကျန်းမာရေးဆိုင်ရာလမ်းညွှန်သတိပေးချက်တွေကိုလည်းအထူးလိုက်နာနေကြပါတယ်လို့ကိုရီးယားနိုင်ငံအင်ချွန်ဒေသဘူဖျောင်းမြို့ကဒေါ်မာလာရွှေကပြောပြပါတယ်
ပေါ်ပြီးတော့တတိထားရမှာပေါ့နော်ဒီတတိယလှိုင်းကလည်းအဖြစ်များဆုံးကတော့ဆိုးမြို့တော်မှာအဖြစ်များဆုံးဖြစ်နေပါတယ်ဖြစ်ပြီးပေါ့နော်တတိထားပြီးတော့ ဟိုမတ်တက်မယ်လက်တွေစေးမယ်အဲ့ဒါတွေပဲနေ့စဉ်နဲ့မြတ်သတိပေးစကားပြောနေတာပဲပေါ့နော်သူတို့အမြင်ဟင်းရမ်းပဲပေါ့နော်ဒီ TV တွေမှာလည်းပြောတယ်ဖုန်း message တွေကလည်းလာတာတွေတော့သာရှိတယ်အဲ့တော့ကိုယ်ပမာတွေကလည်းပဲဒီကိုရီးယားဆိုရချမှတ်ထားတဲ့သတိပေးစကားတွေကိုလိုက်နာမယ်ဟေ့ဆိုလို့ရှိရင်လည်းဒါဟိုကကွေရရောက်တယ်လို့ပဲပြောရမှာပဲပေါ့
အမေရိကန်ပြည်ထောင်စု John Hoskins တက္ကသိုလ်ရဲ့ဒီကနေ့နိုဝင်ဘာလ23ရက်နေ့ထုတ်ပြန်ချက်အရဆိုရင်တောင်ကိုရီးယားနိုင်ငံမှာအခုအချိန်ကြီးကိုရိုနာဗိုင်းရပ်စ်ကူးစက်သူက3104ဦးရှိနေပြီးကိုဗစ် -19 ကြောင့်သေဆုံးသူကတော့509ဦးထိရှိနေပြီဖြစ်ပါတယ်ရှင်ကျွန်မစုမမ
ကိုဗစ်ကံရောဂါကာလမလေးရှားနိုင်ငံမှာတောင်တင်နေကြသူတွေနဲ့ထိမ့်သိမ်းခံရသူမြန်မာနိုင်ငံသားတွေကိုတန်ရုံးစီစဉ်နဲ့နေရက်ပြန်ပို့ရမှာအခုနောက်ထပ်ပြီးဖွားပြီးအမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်လူ90နီးပါးပါဝင်ခဲ့တာပါအခုနောက်ဆုံးနေရက်ပြန်လွှင့်ရသူတွေထဲမှာတော့လူရက်စစ်အကျဉ်းသားတွေနဲ့ကံရောဂါကာလတောင်တင်နေသူတွေစုစုပေါင်း190ကျော်ပါဝင်တယ်လို့လည်းမလေးရှားအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစန်းဝင်းကပြောပြပါတယ်
ဒီ relief flight နဲ့ body မြန်မာနိုင်ငံသားတွေကိုပြန်ပို့မှုစီစဉ်ခဲ့တယ်။ဒီပြန်ပို့တဲ့အစီအစဉ်မှာလည်းမြန်မာနိုင်ငံလို့ပြန်မဲ့ကျမ်းမာရေးမကောင်းတဲ့လူတွေ၊နောက် passport တန်းကုန်ဆုံးတဲ့လူတွေ၊နောက်တစ်ခုကဒီအမေကုန်ဝင်တဲ့မိခင်တွေဒီ body အဲ့လိုလူတွေက190တော့ကျွန်တော်တို့ပါသွားပါတယ်။အကြောင်းမျိုးမျိုးကြောင့်ချင်းတည်းကံထဲမှာဖန်ဆီးခံထားရတဲ့မြန်မာနိုင်ငံသားဒါသာကြီးပဲကလေးငယ်နှစ်ယောက်အပါဝင်စုစုပေါင်း48ယောက်ဒီနေ့လေရင်နဲ့တံပါသွားပါတယ
်မလေးရှားနိုင်ငံကလူဝင်မှုထိသိမ်းရေးစခန်းတွေမှာဖမ်းဆီးထားတဲ့မြန်မာနိုင်ငံသားတွေကိုတန်ရုံးအစီအစဉ်နဲ့ဒီလထဲမှာပဲစတင်ပြီးနေရက်ပြန်ပို့ပေးခဲ့တာအခုဆိုရင်တထောင်ကျော်ရှိသွားပါပြီနေရက်ပြန်ပို့လေရင်စည်းကိုတော့လူရဲစိတ်တဲ့အကျဉ်းသားတွေကကြားခံကြရတာပါကပ်ဘေးကာလမှာနိုင်ငံတွင်တရားမဝင်ရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားတွေနေရက်ပြင်နေတဲ့ဆိုရင်သတ်မှတ်ထားတဲ့ဒဏ်ကျေးငွေပေးဆောင်ပြီးနိုဝင်ဘာလ16ရက်နေ့ကနေ7နှစ်ဂျွန်လ30ရက်အတွင်းပြန်နိုင်ကြောင်းမလေးရှားတာဝန်ရှိသူတွေကခွင့်ပြုထားပြီးတရားမဝင်နေထိုင်သူတွေပုံမှန်ပေးဆောင်နေရတဲ့
ဒဏ်ကျေးပေးမယ်ပါမြန်မာမျိုးတောက်ပွဲပြီးလက်ရှိအခုညီပေးနေတဲ့ဂျပန်ဆိုရအနေနဲ့ဘလူးဆက်လက်ပူပေါင်းဆောင်ရွက်ဖို့ရှိတာကိုမြန်မာနိုင်ငံမှာတာဝန်၅ကျင်းအတွက်စုစုပေါင်း25နှစ်ရှိအောင်ထမ်းဆောင်လာတဲ့လက်ရှိဂျပန်အသံမှကြီးအီချီရိုမာရူယာမာကိုမေးရမှာအခုဒုတိယအကျော်ရွေးကောက်ပွဲရဲ့ထူးခြားမှုကိုအခုလိုစာရှင်းပြပါတယ
်ဒီအဆိုရကဒီတူအများစုရဲ့မျိုးရင်းချက်တောက်ကောင်မျိုးကိုရနေတဲ့အဆိုရနဲ့ပြပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့လုံးဝအမိတဲ့ကြည့်မယ်ပြီးတော့နောက်တစ်ခုကတော့အင်ဂျင်နီယာအစိုးရက2016ခုနှစ်နောက်ပိုင်းဖွဲ့စည်းထားတဲ့အစိုးရနဲ့အခုဖွဲ့စည်းတဲ့အစိုးရမတူတာကလူငယ်တွေကနေအပစ်ချုံတွေရနေပြီဒါကြောင့်မို့လို့ပိုပြီးတော့ပေါ်လစ်စီအင်္ဂါမီမီဖွဲ့စည်းနိုင်တယ်လို့ကျွန်တော်မျှော်လင့်နေပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလိုအောင်မြင်ဖို့အတွက်ပေါ့နော်အဓိကသတိထားကင်တွေ့ရမယ်စိန်ခေါ်မှုကြီးတွေရောဘယ်လိုရှိနေပါလဲသမ္မတကြီးခင်ဗျာ
ပထမတစ်ချက်ကစီဘွားကြီးစီဘွားကြီးဟာအခု COVID-19 ကြောင့်ဒီကင်တွေနေမှာနေမှာဟုတ်ပါဘူးပြီးတော့ COVID-19 ကြောင့်အလို့ပိုင်ကရဖို့လေပို့ပြီးတော့အရေးကြီးပါတယ်ခင်ဗျာနောက်တစ်ခုကငင်းချန်ကြီးအမျိုးသားပြန်တဲ့တင်ညာရေးဖြစ်ပါလေခင်ဗျာအများစုနဲ့လင်းချံလို့ရတော့ရတဲ့ပေမဲ့ဘင်းနဲ့ကိုင်းတဲ့တိုင်တော့ပွဲစီများနဲ့ဟိုရုံးချီမှုအချင်းချင်းရှိပါတယ်မဟုတ်တယ်ပါဘူးခင်ဗျာ
ဟုတ်ကဲ့အဲ့ဒီတော့ပထမတစ်ခုဖြစ်တဲ့ဒီ COVID-19 စီဝါရေ
းကြံစ
ည်နာကိုရင်ဆိုင်ဖို့တဲ့ဂျပန်အစိုးရအနေနဲ့ဘလို့မျိုးအခန်းကဏ္ဍနေပြီးတော့အကူအညီပေးဖို့ရှိလဲ
မြန်မာနိုင်ငံစီဝါရေးသူကြောတော့ပြောပတ်တူရဲ့အပြည့်ကအကူအညီပေးနေဆိုတာကကျွန်တော်ဂျပန်အစိုးရကတည်ကျဲနေပြီးပါတယ်အဒီရောက်တော့ပဲစစ်တပ်ကြီးနောက်ရောက်ကြမှာကျွန်တော်ဝန်ကြီးချုပ်မစ္စတာစူဂါသူကိုဒရိုင်းနိုင်ငံတော်အတိုင်းအကံပုတ်ကိုရေကောက်ပွဲအနိုင်ရတဲ့အတွက်ကွန်ပျူတာအဒီတောင်းလို့အောင်ကိုတည်ခဲ့ရတယ်အဲ့ဒီတင်ပါတယ်ကျွန်တော်တို့အစိုးရအနေနဲ့မြန်မာနိုင်ငံသူပြတို့တဲ့ပုတ်ကစစ်ပြီးတော့အပြည့်အအကူညီပေးပါမယ်ဆိုတဲ့အဲ့ဒါကိုရေးသားပါလိ
မ့်ဟုတ်ကဲ့ပြီးခဲ့တဲ့တစ်ခေါက်တုန်းကတော့2015အပြီးမှာပေါ့နော
်ဟုတ်ကဲ့
ဂျပန်နိုင်ငံကနေစီးပွားရေးကူညီမှုတွေရန်ဘီလီယံ800ကျင်းတဲ့အကူအညီပေးဖို့ကတိပေးခဲ့ပါတယ
်ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ဒီတစ်ခေါက်မှာရော
အဲ့ဒီတော့2015မှာအရေးကောက်ပွဲပြီးမှာ2016ခုနှစ်မှာခုနပြောတဲ့နေ့အတိုင်းပေါ့ဒီနိုင်ငံတော်တာတိကံပုဂ္ဂိုလ်တော်ဆာဆူချီကတရားဝင်ဂျပန်ပြည်ကိုကြီးကိုတွားပြပါတယ်ကျွန်တော်တို့ဦးကြီးချုပ်ဟိုမစ္စတာအဘဲသူကိုတိုင်းဒီအင်ဂျင်နီယာအစိုးရတက်တန်ငါခုနမှာအဲ့ဒီအမေရိကန်ဒေါ်လာနဲ့ပြောမယ်ဆိုရင်ဟိုရှိဗီဒီယိုအကူအညီပေးမယ်ဆိုတာကိုတိုက်ရိုက်ကတိပြုပါတယ်တတိပြုတဲ့အတိုင်းကျွန်တော်ဆက်ရေးခဲ့ပါတယ်ခင်ဗျာအခုဒီတက်မဲ့တက်တာမှာကျွန်တော် အဲ့ဒီဟိုတတ်မှတ်တာတွေကဏ္ဍတွေမရှိဘဲနဲ့အဲ့ဒီတက်ပို့ပြီးတော့အကူအညီပေးဖို့ထေချာတယ်လို့ကျွန်တော်ပြောနိုင်ပါတယ်ဟုတ်ကဲ့အထူးဝမ်းသာမိပါတယ်ဒီမှာဒီအတွက်အထူးလည်းကျေးဇူးတင်ပါတယ်ဆံမကြီးခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဟုတ်ကဲ့ဒီစီးပွားရေးကွန်ပျူတာမှုလုပ်ဖို့အတွက်ဂျပန်နိုင်ငံရဲ့အကူအညီပြင်ပေါ့နော်မြန်မာနိုင်ငံအစိုးရဘက်ကဘာတွ နဲ့ကိုမိမနိုင်ငံစီပွားရေးပြုပျော်ထုတ်တဲ့အတွက်ကန္တအကုံတော်အမျိုးစုံမှာသူ့ပေါင်းဆောင်ရေးကိုအပြင်ရှိပါတယ်ဟိုအခြေအစဥပမာလမ်းပါဆက်တွေရေဖရက်ဆင်နီစိတ်ကားလိုဒေဇေရိုအဲ့ဒါလည်းဖြစ်ပြီးတော့ကူညီတဲ့ပါမယ်အဲ့ဒါလည်းမကစီရင်မှုပပရရေးဆိုပြီးတော့အထူးဖြင့်ခြေနဲ့ဒေတာချမ်းမရေးကန္တာရောပညာရေးကန္တာရောလူစုမှာဖွံ့ဖြိုးရေးကန္တာရောအဲ့ဒါတွေတူပါပြီးဆိုင်ရပါပြီဒါကြောင့်မိမအစိုးရအနေနဲ့ဘာအကူအညီများလိုအပ်တယ်ကျွန်တော်တို့နေခွင့်ရတဲ့ဆိုရင်ကျွန်တော်ချက်ချင်းတည်ရစွာသိနိုင်ရဆိုင်ရပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်သမကြီးမာရူရမခင်ဗျာကျွန်တော်ဝင်မပါ
ဒီအမေရိကန်အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။နိုဝင်ဘာ၈ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာအနိုင်ရကိုယ်စားလှယ်တွေထဲအမျိုးသမီးတွေလည်းပုံများလာပါတယ်။အရင်ရွေးကောက်ပွဲတွေထဲအနိုင်ရသူအရေအတွက်ပုံများလာတဲ့အမျိုးသမီးကိုယ်စားလှယ်တွေကတော့နိုင်ငံရေးမှာအမျိုးသမီးတွေပုံနေရာချလာဖို့မျှော်လင့်ကြသလိုအမျိုးသမီးတွေနိုင်ငံရေးမှာပုံမဝင်ဆန့်လာတဲ့အတွက်တိုင်းပြည်ကြီးဆောက်ရေးမှာအထောက်အကူဖြစ်လာဖို့လည်းမျှော်လင့်နေတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းထောက်မှတ်စုအစီအစဉ်မှာစုစည်းတင်ပြပေးပါမယ်ကျွန်မအင်တာနာထွန်းပါမြန်မာနိုင်ငံမှာရာစုနှစ်ဝက်လောက်စစ်တပ်ရဲ့အုပ်ချုပ်မှုအဆုံးသတ်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ကျင်းပတဲ့2010ပြည့်နှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသမီးကိုယ်စားလှယ်55ဦးသာရှိခဲ့ရာက2015ခုနှစ်မှာ150ကျော်နဲ့အခုနောက်ဆုံး2020ပြည့်နှစ်ရွေးကောက်ပွဲမှာမဲရလက်တွေအရ219ဦးအထိရှိလာပါတယ်။ဒါဟာဆိုရင်နောက်ဆုံးအကြိမ်ထွေထွေရွေးကောက်ပွဲတွေကျင်းပခဲ့တဲ့2015ခုနှစ်နဲ့ရှင်ရင်အနိုင်ရအမျိုးသမီးကိုယ်စားလှယ်အရေအတွက်ဟာ2020ပြည့်နှစ်မှာ46ရာခိုင်နှုန်းအထိတိုးလာခဲ့တာပါ။လာမယ့်လွှတ်တော်တက်တန်းမှာဆိုရင်လည်းပြည်ထောင်စုလွှတ်တော်ထဲမှာအမျိုးသမီးကိုယ်စားလှယ်20ရာခိုင်နှုန်းနီးပါးရှိလာမှာဖြစ်ပါတယ်။အရင်ကအမျိုးသမီးကိုယ်စားလှယ်တွေမရှိခဲ့ဘူးတဲ့တိုင်းရင်းသားဒေသတွေကလွှတ်တော်တွေမှာလည်းဒီတစ်ချိန်မှာအမျိုးသမီးကိုယ်စားလှယ်တွေပါဝင်လာကြတော့မှာပါချင်းပြည်နယ်လွှတ်တော်မှာဆိုရင်တော့ထန်တလန်မြို့နယ်မဲဆန္ဒနယ်အမှတ်2ကရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကဒေါ်နီရွှေလျန်းကလာမယ့်လွှတ်တော်တက်တန်းမှာပထမဆုံးအမျိုးသမီးကိုယ်စားလှယ်အဖြစ်ပါဝင်လာတော့မှာပါချင်းပြည်နယ်လွှတ်တော်မှာတူဦးဒီသောအမျိုးသမီးကိုယ်စားလှယ်ဖြစ်လာမဲ့ဒေါ်နီရွှေလျန်းကတော့ချင်းတိုင်းရင်းသူအမျိုးသမီးတွေအရေးဆောင်ရွက်ပေးဖို့မျှော်လင့်ထားတယ်လို့ပြောပါတယ်
အရင်တုန်းကကျမတို့ချင်းတွေဆိုရင်မျိုးသမီးတွေကဘယ်မှအဘမှလုပ်လို့မရဘူးအိမ်ဟင်းကိစ္စပဲဆောင်ရွက်ရမယ်အိမ်တွင်းရလည်းပြေမထွက်ရဘူးဆိုရင်အတွေးခေါ်ကြီးကနေဒီမှာဆိုတော်တော်များများအဲ့ဒီအတွေးခေါ်ကြီးကကြံနေသေးတယ်အဲ့ဒီအတွေးခေါ်ကြီးကိုကျမတို့ကိုယ်တိုင်ကထုတ်ပြပေးစီချင်တာပေါ့ဘာပဲဖြစ်ဖြစ်ကိုယ့်ရဲ့ဆွမ်းဆလေးဟိုရှိလို့ရှိရင်ပေါ့ဘာမဆိုကျမတို့မျိုးသမီးတွေကလည်းဟိုဝင်လုပ်လို့ရတယ်ဆိုတဲ့အတွေးခေါ်လေးတွေပထမဆုံးကျမတို့ချင်းတွေရဲ့ချင်းမျိုးသမီးတွေကောင်းတဲ့မှာဝင်ဖို့ဟိုကျမပထမချက်အဲ့ဒါလေးကိုတစ်ချက်လူလာတယ
်မြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်မှုနှိမ်ကျတဲ့ဒေသတစ်ခုလည်းဖြစ်လက်မဆက်သွယ်ရေးလည်းခက်ခဲတဲ့ဒေသတစ်ခုဖြစ်တဲ့ချင်းပြည်နယ်မှာမျိုးသမီးတွေအလောက်ကိုင်းအခွင့်အလမ်းရရှိရေးဟာလည်းဦးစားပေးလုပ်ငန်းဖြစ်တယ်လို့ဒေါ်နီရွှေလျန်းကပြောပါတယ
်နောက်ဒုတိယချက်ကတော့အလောက်အကန့်ခွင့်လန်းနေပေါ့ခုနပြောသလိုကျမတို့ဟိုချင်းပြည်နယ်မှာဆိုရင်အမျိုးသမီးတွေကအမှုကိစ္စပဲလုပ်တယ်တခြားကိစ္စဟိုလှုပ်ဆောင်မလုပ်ဘူးဆိုတဲ့အတွေးခေါ်ကြီးဟိုအဓိကတော့ဘီခူပေါ့ကိုပိုင်အစွမ်းအစရှိအောင်လုပ်ကြိုးစားမယ်ကိုဟာနဲ့ကိုဘာမဆိုဟိုဘာလဲဦးဆောင်မှုအပိုင်းမှာကိုအမျိုးသမီးတွေပါဝင်လို့ရမယ်ဆိုတဲ့အတွေးခေါ်ကြီးကတော်တော်လေးနေတယ်အဲ့ဒီတွေ့ကြောင်အလောက်အကန့်အခွင့်အလမ်းအလူရဲ့ဖွဲ့ရှိမှာပေါ့ဥမာပညာရေးကျမကြီးတခြားတခြားတော့အဖွဲ့ရှိတွေကြမှာအမျိုးသမီးပါဝင်ဟာအဲ့ဆိုဘာလဲဘယ်လုပ်ငန်းမဆိုဘယ်အဖွဲ့ရှိမဆိုအစဉ်ပူပြီးမှအစဉ်ပြီးမယ်ဆိုတဲ့ တွေ့အခေါ်လေးတွေကိုလည်းကျွန်တော်တို့အမျိုးသမီးရဲ့စိတ်ထဲမှာဝင်လာအောင်ပေါ့အဲ့ဒီစိတ်သက်တည်ကိုကပထမဆုံးအရင်တွင်းပြရမယ်ပေါ့အလုပ်ပေးရမယ်ပေါ့
အရင်တော့အမျိုးသမီးကိုယ်စားလှယ်မရှိခဲ့ဘူးတဲ့ကယားပြည်နယ်မှာလည်းလာမဲ့လက်တော်တက်တန်းမှာအမျိုးသမီးကိုယ်စားလှယ်နှစ်ယောက်ပါဝင်လာတော့မှာပါကယားပြည်နယ်ဒီမိုကရက်တစ်ပါတီကဖရူဆော်မြို့နယ်ပြည်သူ့လွှတ်တော်မဲဆန္ဒနယ်အမှတ်2ကဝင်ရောက်ရှင်ပြိုင်တဲ့ဒေါက်အေဗလင်းကတော့နိုင်ငံရေးမှာအမျိုးသမီးတွေပါဝင်မှုရလာတာကြောင့်ဒေသဖွံ့ဖြိုးရေးမှာအကျိုးရှိနိုင်တယ်လို့မြင်ပါတယ်
။ဒီအမျိုးသမီးတွေကိုယ်တိုင်ကကိုယ့်ရဲ့ဖွံ့ဖြိုးသူ့အတွက်ရေးကိုကိုယ်ကိုယ်တိုင်ဦးစီးဦးဆောင်ပြီးတော့မှတရားဝင်လမ်းကြောင်းမှာမပြောနိုင်သေးသေးကတော့အာပြည်နယ်ရဲ့ထက်ဝက်ကျော်သောလူထုတွေကကိုယ့်ရဲ့ဖွံ့ဖြိုးသူ့အတွက်ရေးကိုကိုယ်မလုပ်နိုင်ဘူးလို့ပဲအမအားလို့နေတုံ့တက်လို့ရတယ်ဆိုတော့ဒီဟာကအမျိုးသမီးတွေကိုယ်တိုင်က decision making တွေ policy making level တွေမှာပါလာဖို့အတွက်ကအဓိကမြေမောင်းထိုးပြနေတဲ့ကိစ္စဖြစ်တယ်တစ်ချိန်လုံးကိုယ့်ရဲ့ဖွံ့ဖြိုးသူ့အတွက်ရေးတွေကိုအမျိုးသားတွေဥဆောင်မှုပုံမှာကိုယ်ပဲလိုက်နေတယ်ဒေသခံတွေရဲ့အခြေအနေကဒါကတော့ဖွံ့ဖြိုးသူ့အတွက်မှုကိုနောက်နေစေတဲ့အရာဖြစ်တဲ့အတွက်အမျိုးသမီးတွေကိုယ်တိုင်ကိုယ့်ဘဝကိုကိုယ့်ကိုယ်ကိုအားကိုးပြီးတော့မှအမျိုးသားတွေပေါ်မှာမိခိုးနေတဲ့ mindset တွေနော်အဲ့ဒါတွေကိုပေါပြောက်ဖို့ကအရင်အရေးကြီးတယ်ပေါ့ဒါမှပဲကိုယ့်ရဲ့ဒေသသူ့အတွက်ရေးမှာအမျိုးသမီးတွေကထိထဲဝင်ဝင်လှုပ်ရှားလာမှာပဲတကယ်စစ်မှန်တဲ့ဖွံ့ဖြိုးသူ့အတွက်ရေးကိုရောက်သွားမှာဖြစ်တယ်ဒါကြောင့်မလို့အမျိုးသမီးတွေရဲ့အတန်ကအရင်အရေးကြီးတယ်လွတ်တော်တွေထဲမှာကလည်းအမျိုးသမီးတွေကိုကိုယ်ကစားပြုတဲ့အတန်တွေကိုထွက်လာပြဖို့အရေးကြီးတယ်လွတ်တော်ထဲမှာကိုယ်စားပြုပြီးမှထွက်ပေးမယ့်အတန်တွေကအမျိုးသမီးတွေကိုယ်တိုင်ကိုကလှုပ်ဆောင်မှလည်းဒါကတကယ်ကိုစစ်မှန်တဲ့ကြောင်းလေးတစ်ခုကိုရောက်သွားမှာဖြစ်တယ်ပေါ့ဒါကြောင့်မလို့အမျိုးသားကကိုစားပြုပြမှာမျိုးသမီးတွေဖွံ့ဖြိုးသူ့အတွက်ရေးလောက်တာတဲ့အမျိုးသမီးတွေကိုယ်တိုင်ကကိုယ့်ရဲ့ဖွံ့ဖြိုးသူ့အတွက်ရေးကိုကိုတရားဝင်လောက်ပိုင်ခွင့်ကအရင်နဲ့အရေးကြီးတယ်ပေါ့နော်ဆိုတော့အမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်လာမှုတွေဆွေးမချက်ချတဲ့ level တွေမှာပါဝင်လာနိုင်မှုတွေကအရေးကြီးကြောင်းကိုအဲ့လိုပဲမြင်ပါတယ
်ရခိုင်ပြည်နယ်လက်တော်မှာလည်းအခု2020ရွေးကောက်ပွဲမှာပထမဆုံးအကြိမ်အဖြစ်အမျိုးသမီးရွေးကောက်ခံကိုယ်စားလှယ်3ဦးပါဝင်လာပါတယ်တန်ကုန်းမြို့နယ်ပြည်နယ်လက်တော်မဲဆန္ဒနယ်အမှတ်2ကအနိုင်ရခဲ့တဲ့ဒေါက်ခင်မျိုးရင်ကကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်ရမှာအခက်အခဲတွေကြုံရပေမဲ့အမျိုးသမီးတွေရဲ့အတန်းနဲ့ကဏ္ဍကိုဖော်ထုတ်နိုင်မှုအတွက်ကြိုးစားသွားမယ်လို့ဆိုပါတယ
်အမျိုးသမီးတို့လည်းဖြစ်ချက်အပြင်ကျမကရကြီးအစတင်ကတက်လာတဲ့ဟိုဘာပေါ့မြို့နယ်ကော်မတီကိုတယောက်ဖြစ်တဲ့အတွက်ဒီမအနေနဲ့ဒီ PR လည်းအများကြီးရှိတယ်အမျိုးသမီးတယောက်ဖြစ်နေတဲ့အတွက်ပြီးတော့ဒီဟိုရက်ကျင်းမှနေတဲ့လူတောကလာတဲ့လူပုံစံမျိုးအဲ့လိုမျိုးနဲ့နှိမ်တဲ့ဟာမျိုးတွေကိုလည်းဒီမခံခဲ့ရတယ်ဒါပေမဲ့ဒီမအရင်တိတ်ပြီးတော့အလေးမထားပါဘူးဘာလို့ဆိုတော့ဒါတွေကတော့ဖြစ်လာတဲ့အနေအထားမျိုးမှာရှိတဲ့အတွက်ကျမလည်းကြိုတင်ပြီးတော့ဆန်းစားထားပြီးသားပါအဲ့လိုနဲ့ပဲတဖြည်းဖြည်းနဲ့ပေါ့နော်ကျမတို့ဒီရွေးကောက်ပွဲဝင်တဲ့ရွေးကောက်ပွဲဝင်ပြီးတော့ခုတော့ရွေးကောက်ပွဲအောင်နိုင်တယ်ဆိုတော့ရလာတဲ့ကုလားမဟုတ်ရခဲ့ပါရဲ့ရှင်။ဟုတ်ကဲ့ပါ။ဇာတာဘောင်းဆောင်ကိုတနည်းအားဖြင့်မှလုပ်လို့ရတာကဒီလှုပ်တော်ရှိတဲ့အတွက်အမျိုးသမီးကဏ္ဍဘောင်းဆောင်ကဘာပေါ်မှာအများကြီးရှိနေတဲ့လူဦးရေအများဖြစ်နေတဲ့အမျိုးသမီးရေးဒီပတ်သက်တဲ့ကဏ္ဍတွေကိုလည်းပဲပါဝင်ပြီးတော့ဆွေးနွေးရှင်တယ်ဆိုလို့ရှိဒီနိုင်ငံရေးဒီကိုလှုပ်တင်နေပေါ့နော်။ဒီနိုင်ငံရေးမှာပါဝင်ပြီးတော့ပတ်သက်ပြီးတော့ဆွေးနွေးနိုင်ဒီမှာကမ္ဘာပေါ်မှာလူကြီးအများကြီးအမျိုးသမီးတွေရဲ့ကဏ္ဍကိုဒီကဏ္ဍပေါင်းစုံကနေပြီးခေါ်ထုတ်နိုင်မယ်လို့ကျွန်မကတော့ထင်တာပေါ့နော
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကလက်တော်အတွင်းအမျိုးသမီးကိုယ်စားလှယ်166ဦးပါဝင်ပြီးလက်တော်အတွင်းအမျိုးသမီးပါဝင်မှုအမြင့်ဆုံးပါတီဖြစ်ပါတယ်ဒုတိယကချမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဖြစ်ပြီးတော့အမျိုးသမီးလက်တော်ကိုယ်စားလှယ်73ဦးပါဝင်ပါတယ်အမျိုးသမီးလက်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံရတဲ့နိုင်ငံရေးပါတီကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပြင်တိုင်းရင်းသားပါတီတွေအပါအဝင်9ခုရှိပါတယ်။ပါတီတွေကမဟုတ်ပဲတတိပုဂ္ဂလအမျိုးသမီးကိုယ်စားလှယ်2ဦးလည်းအနိုင်ရခဲ့ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရတဲ့အမျိုးသမီးကိုယ်စားလှယ်တွေပိုများလာတဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံရဲ့လက်တော်အတွင်းအမျိုးသမီးပါဝင်မှုနှုန်းကအာဆီယံဒေသရင်းလက်တော်တွေနဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင်အနည်းဆုံးဖြစ်ပြီးတော့2019ခုနှစ်စစ်တမ်းအရမြန်မာမှာလက်တော်တွင်းအမျိုးသမီးလက်တော်ကိုယ်စားလှယ်တွေပါဝင်နှုန်းက17ရာခိုင်နှုန်းကျော်သာရှိပါတယ်ရှင်။ကျမအင်တနာထွန်မရန်ကုန်မြို့ကနေတရင်ပေးပို့တာဖြစ်ပါတယ
်မင်္ဂလာပါတော့ရှင်များရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကမ္ဘာအကြီးဆုံးကုန်သွယ်ရေးစာချုပ်ဖြစ်တဲ့ Data Ring ဘက်ဆုံစီးပွားရေးပူးပေါင်းဆောင်ရွက်မှု RCEP RCEP မှာမြန်မာနိုင်ငံကအဖွဲ့ဝင်ဖြစ်လက်မှတ်ရေးထိုးထားပါတယ်ဒီစာချုပ်မှာဖွံ့ဖြိုးပြီးနိုင်ငံတွေလည်းပါတဲ့အတွက်ဈေးကွက်ပိုရလာမယ်လို့အစိုးရကမျှော်လင့်ထားပါတယ်။ဒါပေမဲ့လက်ရှိအချိန်မှာတော့နိုင်ငံတကာတန်းဝင်အရေးအသွေးအမှခံချက်မရှိတာကြောင့်တင်ဖို့ရောင်းချလို့မရတဲ့ထွက်ကုန်တွေရှိနေသေးတာကြောင့်အရေးအသွေးပိုင်းကိုကြိုပြင်ဆင်ထားဖို့လိုအပ်မယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကသုံးသပ်ပါတယ်။
ကျွန်တော်တို့ကမြန်မာထိုးတဲ့ဟာတွေကိုတွေ့ရတယ်ပေါ့နော်။ဒီရင်ကတော့သူပြောတော့ကျွန်တော်တို့သိရမှာရှိတယ်နော်။ဟိုဒီကတော့သူကဟိုရေးနဲ့ပတ်သက်တဲ့ဟန်သားတွေတော်ပြီးပြီပေါ့နော်။ channel ချက်တွေကတော့အများကြီးတော့ပါအောင်တွေ့နော်။ဒုတိယစနစ်ကြီးပဲရှားပြီးပြီဆိုတာပေါ့နော်။ဒါတော့ဟိုကျွန်တော်တို့ကတော့ကျမရဲ့ဟိုဗမာနိုင်ငံကတော့ဒီတည့်ရတဲ့အချိန်ကျွန်တော်အပြန်မှာတော့မှကျွန်တော်ကဒီနောက်ပိုင်းမှာရှိနေတာเนาะကျွန်တော်နောက်ကြတယ်။နောက်ကျွန်တော်ရဲ့ဒီဆက်ပုံကလည်းအဆက်ကြီးနဲ့ဒီဒီဒီလိုငါဆက်ပုံတွေအဓိကဖြစ်တယ်ပေါ့เนาะ။ဒါနဲ့ဒီဆက်ပုံကဒီ property နဲ့အကုန်လုံးကကုန်ရောင်းဝင်တယ်ကျွန်တော်တင်ဖို့ကျွန်တော်တို့ကသွားတန်းကိုဆက်တယ်သူတို့လည်းကုန်ရောင်းကိုပိုက်တဲ့ဆိုတရားကြီးပြည့်တယ်။ဒီများတန်းကြီးကယူရီးယားမျိုးစားတော့ဆက်ပြီးမှကျွန်တော်ကမျိုးစားပြောင်းဝင်ယူရီးယားပြောင်းပြီးတွေ့နေတာမျိုးနော်ဟိုဒီလိုမျိုးချိန်မှာလက်မှတ်တွေ့ရတာတော့လေကျွန်တော်ကတစ်ခါတည်းတွေ့နေတော့လေဒီနိုင်ငံကြီးရတယ်ကောင်းတယ်ပေါ့နော်နောက်တစ်ချက်ကတော့လေဟိုကောင်းပဲကတွေ့နေတော့သူတို့နဲ့ပူးပေါင်းဆောင်ရွက်နိုင်ကျွန်တော်စီကအဲဝစာအပြည့်ရည်ပူဝင်မလားပေါ့နော်ဟိုတစ်ခါကလည်းဆိုရင်ကတော့ကျွန်တော်တို့ဒီကဟိုအများကြီးတဲ့ချိန်မှာသူတို့တွေကဒီကားစီစီလျှော့ပေးလိုက်တယ်ဆိုရင်ကျွန်တော်တို့ကပြည်ရင်းလုပ်ငန်းလုပ်တဲ့လူတွေကရည်ရည်ပူအတွက်ကဲကဲကျမ်းပါအခုတော့မှလည်းပြည်ပြည်ဒီပြဿနာတွေ့လာ
ပြီဈေးကွက်ကိုဖွင့်လိုက်တဲ့အခါမှာဒီနိုင်ငံတကာဈေးကွက်ကိုဝင်ရတော့မယ်ဆိုပြီးတော့များပို့ပြီးတော့ဟိုပြုပြင်ပြောင်းလဲမှုပေါ့နော်ဒီမြန်မာနိုင်ငံဘက်ကလုပ်ငန်းရှင်ဒီဘက်ကအဲ့လို mindset မျိုးများချိန်သွားနိုင်သလားမြန်မာစီးပွားရေးလုပ်ငန်းမှာရော
ကျွန်တော်တို့မြင်လာတော့ပေါ့နော်ဟိုလက်ရှိနေသားမှာတော့ဟိုကျွန်တော်တို့ကတော့ခရပြောသလိုပေါ့နော်ဆရာပြောသလိုပေါ့ဟိုကြေရမယ်ဆိုရင်သိစိတ်လေးကတော့ရှိလာတော့ပေါ့နော်ငါတို့ကဟိုဒါနဲ့ကလည်းရှင်အောင်တို့ကလည်းအသိစိတ်ပဲရှိတယ်လက်တွေ့ကြတော့ကျွန်တော်ကလိုအပ်ချက်ရှိတာပေါ့။ဟိုကကြောင်းနေသေးတော့ရှိတယ်တို့ကကြောင်းနေနေပဲကျွန်တော်ကကျွန်တော်ကကြည့်ရရှိတဲ့ဟိုကိုယ့်ရဲ့ capacity ပေါ့နော်။ဒါပါလို့ကျွန်တော်ရဲ့ finance နဲ့အင်းအားညာကျွန်တော်ကရှိရဲ့ဒီပညာကျွန်တော်ကရှိရဲ့ training နဲ့ပတ်သက်တဲ့အတွေ့အကြုံဒါတွေကကျွန်တော်တို့လူတွေတို့မြင်တာနော်။စိတ်တော့ကျွန်တော်ကရှိလာကြတယ်ဒီပရိုဂရမ်များအတူတူတော့ဒီနေရာပေါ့နော်။ဒီတော့ပဲကျွန်တော်ကဒီပညာဖြစ်တဲ့ဖြစ်လာတော့ဟိုကျန်နေတာဆိုရှယ်မီဒီယာတော့လေအများနဲ့တွေပြောလို့တော့ဖုန်းနေကျွန်တော်ကျေပြန်တော့လာတယ်မှာကျွန်တော်တို့မျက်စိကတော့ဖွင့်တာ
ဟိုဈေးကွက်ဖွင့်လိုက်ပြီးအခွန်ပေးစရာမလိုတော့ဘူးဆိုပေမဲ့ဟိုအဲ့လိုအကြီးအသေးပိုင်းအရာအတားစီများဖြစ်လာနိုင်ပါလားရှင်ဒီမြန်မာနိုင်ငံရဲ့အဓိကဈေးကွက်ဖြစ်တဲ့ဒီတင်ပို့ကုန်ကိစ္စမှာရော
တကယ်တမ်းပေါ့ကျွန်တော်ကဖိုင်အောင်လုပ်ချင်တာပေါ့သူကသူ့အမှလက်မှတ်အစီအရာပါတယ်ဆိုရင်ဒါကျွန်တော်တို့တရုတ်နိုင်ငံကအဓိကတင်ပို့ရတယ်နော်ဒါကျွန်တော်တို့ကအခုလက်မှတ်ထိုးတာအရင်တော့ဒီ QR တိုင်ပြီးပေါ့နော်ပိုးပွားနဲ့ပတ်သက်တာလေသူကဒီစီစီခေါ်တာပဲအဲ့ဒီဟာလက်မှတ်ရင်ထိုးရကျွန်တော်တို့ဒီမှာ2015လောက်ကစံအောင်ထိုးနိုင်တယ်ပြီးတော့သဘောကိုပတ်သက်အဲ့ဒီလိုပဲထိုးရတယ်ဒါနဲ့အားလုံးကအဲ့ဒီဒီသူနဲ့ပတ်သက်တဲ့ဒီ QR တိုင်ပြီးတော့ဒီစီစီကိုလက်မှတ်မထိုးတော့ဘူးထိုးတာတော့ကြောင့်မို့ကျွန်တော်တို့အနေနဲ့ဒါတရားဝင်တင်မှုတဲ့နေရာမှာအခက်အခဲရှိတော့နည်းနည်းပိုးပွားနဲ့ပတ်သက်တဲ့လက်မှတ်ထိုးရတာအဲ့ certificate ကိုတော့ file certificate ထိုးရအဲ့ဒီသဘောတူကြော်ရင်ထိုးဖို့လေခုနကတည်းကပါတဲ့အတိုင်းပေါ့နော်ကျွန်တော်ကုန်ငန်းပဲပို့ရတော့မှတရားဝင်ပို့ဖို့အတွက်ကကျွန်တော်ကခုနကပြောတဲ့ရေသေးနဲ့ပတ်သက်တဲ့သဘောတူချက်လေးလက်မှတ်ရေးပို့လို့တော့ကျွန်တော်တင်ဥပဒေပေးလို့ရအောင်နော်ဒုတိယအချက်ကတော့ဆင်မပြောတဲ့မျိုးကပါတယ်ကျွန်တော်တို့ရဲ့စိုက်ကိုလုပ်လုပ်တဲ့နေရာမှာဟိုအဓိကတော့ကျွန်တော်ရဲ့လေမားတွေနေနေရရိုးသေးနဲ့ပတ်သက်တာရိုးနဲ့ပတ်သက်တဲ့ဟာပေါ့နော်စိုက်လို့တဲ့စနစ်ပေါ့နော်ဒီဒီဒါတို့တွေသူအချက်တွေရှိနေပေါ့နော်ဒါတွေကလည်းကျွန်တော်ညာတော့သွားတွေဥဆောင်ပြီးတော့မှာကျွန်တော် private seller အတင်းအဖွဲ့တွေရော private seller အလယ်သမားတွေဒုညီသမားတွေပေါ့နော်ကျွန်တော်တွေအားလုံးပေါ်ပြီးတော့မှာမြင်တင်ပို့တော့လို့ခုနဗယ်လူရတဲ့မှာပို့နိုင်တော့မှာသူ့ရဲ့သူ့ဆက်တဲ့ဆက်ကုန်ပေါ့နော်ဒီလေယာဆက်ကြီးဆက်ကုန်ဒုညီဆက်ကုန်တွေကိုကျွန်တော်တို့နေနေပြန်ဝင်တင်ပို့လို့ရအောင်ကျွန်တော်တို့တော်ရဲ့ပို့လို့ပြတာပေါ့နော်အဲ့ဒါကျွန်တော်တို့ပြန်တင်ပို့လို့လုပ်ပါ
ဆိုတော့နောက်တစ်ခုကအခုမြန်မာနိုင်ငံမှာတီလုံးဝအပအဝင်ဆရာတို့လဲထားလက်ရှိလုပ်နေကြတဲ့ဒီကားထုတ်လုပ်ရေးပေါ့နော်တစ်စိတ်တစ်ပိုင်းဒီဒီပြည်တွင်းမှာထုတ်နေတဲ့ဟာတွေရှိပါတယ်ဆိုတော့ဒီကုန်ထုတ်လုပ်ငန်းဒီစက်မှုလုပ်ငန်းတွေဟာဆိုလို့ရှိရင်ဒါအခွန်တက်တာခွင့်ဆိုတဲ့ဟာပေါ်မှာအဓိကမူတည်ပြီးတော့လာပြီးတော့လုပ်ကြတာပေါ့နော်ဆိုတော့ဒီလိုအခွန်တက်တာခွင့်အားတာချက်ကြောင့်လာပြီးတော့လုပ်တဲ့လုပ်ငန်းတွေဆုံးရှုံးနိုင်ခြင်းရှိပါလားဆရာ
အဲဒါလည်းဖြစ်တယ်အခုတော့ဆရာတော်ပါကျွန်တော်ပါဗျာဒီလိုကဒီအခွန်ဒီအခွန်ဒီပြပါလို့ပြင်နေတယ်ဆိုရင်ကျွန်တော်ကဟိုအခွန်ပေါက်များတယ်နော်များဒီနေ့မှထုတ်လုပ်တဲ့အတွက်ကြောင့်လို့ကျွန်တော်ကအခွန်ဆောင်ဖို့မရှိဘူးဆိုတော့ကျွန်တော်ကားထုတ်လုပ်တဲ့လူတွေလာကြတယ်ကားထုတ်လုပ်တဲ့လူတွေရှိလာတယ်နော်အာပြပါရေးသမားရဲ့တဘောမှာညီမရဲ့တဘောမှာလူတွေတို့ပြင်ဆက်ရေးပူရတဲ့ဟာကိုရင်းနှီးနေမှာမလုပ်ကြတာနော်
ခုခုနပြောတဲ့ဒီအသားစီကိုတီလျှော့ပေးမယ်အခုနေတီလျှော့ပေးလိုက်ရင်ကျွန်တော်ကဒီ FBI နေရာတွေကလက်ရှိလုပ်နေတဲ့လူတို့ကတော့နောက်ပြန်ထုတ်သွားနိုင်တယ်နော်ဒါပြီးခဲ့တဲ့လပိုင်းမှာတော့ကျွန်တော်ကငယ်တော်အစိုးရအနေနဲ့ကံကားတဲ့တက်တဲ့ကာကံသူပေါ့နော်ဒီအောင်ဆော့ချပေးတဲ့တဝက်အာကဏ္ဍနာဟောဝင်ကြီးပေါ့တော့ဒီအောင်50ရံတော့ဆော့ချလိုက်တော့တော်တော်မှလည်းကျွန်တော်ကြည့်မှဒီတစ်ပတ်နိုင်ငံအာတော့ဒီနိုင်ငံဆရာတစ်ပတ်တမကြီးလာပြည်တယ်ပေါ့နော်သူကကားထုတ်လို့ရတဲ့အတွက်မလုပ်နိုင်ဘူးသူကလည်းတစ်ဆက်တောက်နေတယ်အဲ့တော့သူကသူ့ရည်ပြောမှာသူကသူ့ကျော်ရည်လာပြည်ရဲ့သူကလည်းသူကပြည်ကိုလုပ်နေတာအဲ့ဒီဟုတ်ပြောင်းအဓိကတော့ခုနကဒီမှာယင်းမနဲ့လို့တဲ့ဂျပန်ကုမ္ပဏီတက်လို့အောင်လုပ်ရတာကျွန်တော်တဘောလာတာတောင်းတော့ဒါလည်းကျွန်တော်မေးတဲ့မေးခွန်းမှာသူကအစိုးနဲ့အပြစ်တဲ့မှာတခုပါနော
်မလုံးလုံးစင်အပိုင်းမှာဆရာတို့ဒီရှေ့ရေးရှေ့အတွက်အစိုးရင်ချက်ဘယ်လောက်ရှိပါသလဲရှင
်ကျွန်တော်ကတော့ဒါဘယ်လိုပြောပုံလေးကလုပ်ငန်းလုပ်တဲ့လူတွေကတော့ဟိုပြီးွားဒီဝင်လာတယ်ခုနအတားပြေချော့ပေးလိုက်တယ်ဆိုတော့ကျွန်တော်တို့ရက်တိုင်တိုင်းမျိုးဆိုတော့စိုးရင်ပြီးတော့ရှိကြတာနော်ဒါလုပ်ငန်းလူသားလိုက်အကုန်လုံးပါတော့စိုးရင်ပြီးတော့ရှိကြပါအဲ့အသေးစိတ်ပေါ့နော်ဘလောက်ညကျွန်တော်ဖြည့်ခဲ့တယ်ဆိုတာလည်းကျွန်တော်အနေနဲ့ဒါတော့လည်းဒီကြတော့မရှိဘူးဒါပဲအဲ့တဲ့ညတော့ဆွေးနွေးပြီးပြရမှာ
ဟုတ်ကဲ့ပါရှင်ဆရာဒေါက်တာဆိုးထွန်းအထူးပဲကျေးဇူးတင်ပါတယ်ရှင
်ဆက်ခေါ်ရတော့ပါဘူ
း VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေကျွန်မစုမြတ်မောင်ပါCOVID-19 ကရောဂါကြောင့်ရုံးလုံငန်းအများစုဟာအွန်လိုင်းပေါ်ကနေချိတ်ဆက်လုပ်ကိုင်နေကြရပါတယ်။အဲ့လိုမျိုးလုပ်ကိုင်နေကြရသူတွေထဲမှာတစ်ဖက် client ရဲ့ယုံကြည်မှုရဖို့ပြောဆိုလုပ်ကိုင်နေကြရသူတွေအနေနဲ့ဘလို့ new normal အခြေအနေသစ်တွေဖြစ်လာပါသလဲ။မြန်မာနိုင်ငံကအသက်အာမခံလုပ်ငန်းတစ်ခုရဲ့ unit manager ဒေါ်စုပွင့်ဖြူကတော့အသက်အာမခံဝယ်ရှင်သူတွေနဲ့ဆက်သွယ်နိုင်မှုအတွက်ဉာဏ်ပညာပိုင်းရှင်းပြရတာက new normal အခြေအနေသစ်မှာပေါ်လာတဲ့အလုပ်တစ်ခုဖြစ်တယ်လို့ရှင်းပြပါတယ်။
ဟိုအရင်တော့ပေါ့နော်ယူဟိုညီမတို့အသားမှာကလုပ်ငန်းလုပ်တာဖြစ်တဲ့အတွက်ကြောင့်မလို့ကိုယ့်ရဲ့ဒီ product တွေကို customer ရှင်းပြရတဲ့အခါမှာလူချင်းတွေ့ဆုံပြီးတော့ဒါကို benefit တွေကဘာရှိလဲဆိုတဲ့ဟာမျိုးတေချာရှင်းပြရတယ်ပေါ့နော်အခု covid ကာလမှာကြာတော့အသားမှာကံကိုဟိုဝယ်လိုတဲ့သူတွေဆိုရင်ညီမအနေနဲ့ဆိုရင်တော့ zoom နဲ့ team နဲ့ပေါ့နော် invitation ပို့တယ်ပို့ပြီးတော့ online ကနေပြီးတော့သူတို့နဲ့ရောင်းချပြီးရယ်ပေါ့ဆိုတော့အဲ့လိုမျိုးရောင်းချတဲ့အခါမှာဘာဖြစ်ခဲ့လို့များရှိမလဲဆိုတော့ customer တွေကပုံစံမျိုးစုံပေါ့နော် technical ဘက်မှာကျွမ်းကျင်တဲ့သူမျိုးရှိတယ်လို့မျိုးဒီ technical ဘက်အားနေတဲ့သူမျိုးလည်းရှိရဲဆိုတဲ့အခါကျတော့တစ်ဖက်ကဒီ customer နားလည်ဖို့အတွက်ကို paramount အောင်ဆုံးပေါ့နော်ဒီမှာအတွေ့အကြုံရဆိုရင် customer အနေနဲ့ zoom ကိုဘယ်လို download ဆွဲရမလဲ team ကိုဘယ်လိုမျိုးအသုံးချရမလဲဆိုတာမျိုးကိုသူ့အရင်ဆုံးဒီဒီလေးရှင်းပြပြရတချို့တော့လည်းပါလဲဆိုဟိုလူတိုင်းပေါ့နော်စိတ်ထဲမှာကအလုံးရှုပ်တယ်လို့ခံစားရတယ်ဆိုရင်တော့ဟိုသူတို့အနေနဲ့ခက်တယ်လို့ထင်တာပေါ့နော်ဆိုတော့သူတို့အတွက်ခက်ခဲမဖြစ်ရအောင်လို့တော့ကိုယ့်ဘက်ကနေပြီးတော့တိတ်တိတ်ချာချာ base step ကနေပြီးတော့ base step 2ကိုဝင်ရမယ်ပေါ့နော်ဘလူးလေးလောက်အောင်မယ်ဆိုတော့သူစိတ်ရှည်လက်ရှည်နဲ့တချို့ကြောက်လဲဟိုခဏခဏလေးရောရှင်းပြပြီးဖို့လိုတာပေါ့နော်ဒါလေးရောနည်းနည်းပို့ပြီးကျူးဆိုင်အောင်မျိုးရှိပါရှင့်ဟုတ်
အခုအဲ့တော့ဒီအာမခံ policy တွေကိုပေါ့နော် online ကနေပြီးတော့ဝယ်တဲ့သူဟိုဝယ်ချင်အောင်လို့ဆွဲဆောင်ရတဲ့နေရာမှာဒီယုံကြည်မှုတည်ဆောက်တဲ့အပိုင်းပေါ့နော်အပြင်မှာမျက်နှာချင်းဆိုင်တွေ့ပြီးတော့ယုံကြည်မှုတည်ဆောက်ရတာနဲ့အခု online ပေါ်ကနေတစ်ဆင့်ဟိုယုံကြည်မှုတည်ဆောက်ရတာပေါ့သူကကိုယ့်ကိုယုံလာအောင်ကိုရောင်းတဲ့ product ကိုဝယ်လာအောင်လို့လုပ်တဲ့နေရာမှာရောဘယ်လောက်ထိကိုယ့်ဘက်ကအချိန်ပေးအားစိုက်ထုတ်ရလဲဆိုတာလည်းပြောပြပါလားရှင်
ဒီအတ္တမဂန်နဲ့ပတ်သက်ပြီးတော့ဗောနော်အတ္တမဂန်ကဘာလဲဘယ်လောက်ကြီးယုံကြည်ရလဲဒီအတ္တမဂန်ကုမ္ပဏီရဲ့ဒီနောက်ကျောင်းဗောနော်အဲ့လိုမျိုးလေးတွေကိုသူကသိမြင်ကြတယ်ဘာလို့လဲဆိုတော့ဟိုအရင်အတွေ့အကြုံကြီးရဗောနော်ဒီလိုမျိုးကုမ္ပဏီဖြတ်သွားတယ်ဖြတ်သိမ်းသွားတဲ့အခါမှာသူတို့ရဲ့ပြီးသားတဲ့ဒီငွေတွေဆုံးရှုံးခဲ့ရမျိုးရှိတဲ့အခါကျတော့သူကယုံကြည်မှုတစ်ခုရအောင်ရုံးကပင်နေရာမှာရှိလေဒီရုံးမှာလာတွေ့ကျင်နေဆိုတဲ့ဟာမျိုးလေးရှိခဲ့ရှိခဲ့တဲ့အခါမှာကျောကစမာလိုက်လာပြီးဒီရုံးရဲ့ဒီဘလောက်ထိခိုင်မာမှုရှိလဲပေါ့နော်ဥပမာအစိုးရရဲ့တရားဝင် license ရှိသလားပေါ့နော်အဲ့ဒါမျိုးအဓိကဒီ license ပေါ့နော်အစိုးရတရားဝင်ပြီးရဲ့ license ကိုသူတို့အတွက်က safety ဖြစ်တယ်လို့ခံစားရတယ်ဆိုတော့ဒီကုမ္ပဏီနာမည်ကိုပြောလိုက်တဲ့အခါမှာဟိုသူရဲ့ခိုင်မာမှုကိုဒါလူချင်းပြည့်စုံပြီးတော့တိတ်တိတ်ချာချာလေးရှင်းပြပေးနိုင်တာပေါ့နော် customer So online ကကြတော့ဘာဖြစ်လဲဆိုတော့ရှင်းတော့ရှင်းပြရတယ်ဒါပေမဲ့ကုမ္ပဏီကိုလာပြီးတော့သူတင်ချာလေးလေးလာပြီးတော့သူကုမ္ပဏီနဲ့ပတ်သက်တဲ့အကြောင်းအရာလေးကြီးခွင့်ရတာနဲ့ online ကနေပြီးတော့ရှင်းပြပြီးရတော့နည်းနည်းလေးအချိန်ပူကြတယ်ဒီကုမ္ပဏီရဲ့ history ရောဒီကုမ္ပဏီနဲ့ဒီအစိုးရက license ရရှိရတဲ့ဟာမျိုးလေးတွေကိုတင်ချာချာလေးကိုပူရှင်းပြရတဲ့အခါကျတော့အချိန်လေးရောနည်းနည်းပူကြတာပေါ့နော်သူနားလည်ရတဲ့အထိကိုရှင်းပြပေးနေရတာပေါ့နော်
ဒီ covid တောင်ဖြစ်လာတဲ့အခြေအနေပေါ့နော်ဆိုတာကဒီကိုကရုံးမှာသွားပြီးတော့အခုလိုမျိုးလောက်ရတာမျိုးမဟုတ်ဘူးအိမ်ကနေပဲဟို online ကနေပြီးတော့ customer တွေနဲ့စုံတွေ့ပြီးတော့လုပ်နေရတယ်ဆိုတော့ရှေ့လျှောက်ကဟိုဒါ new normal ဖြစ်သွားမယ်ဆိုရင်ကောကိုယ့်ရဲ့အလုပ် business မှုပေါ့နော်ကိုယ့်ရဲ့အလုပ်ဟိုပြင်းပြမှုကရောအရင်တော့လိုမျိုးထိထိရောက်ရောက်ရှိတယ်လို့ရောပြောလို့ရပါမလားရှင့်
နောက်တိုင်းပြောရင်တော့လူချင်းတွေ့နေဟိုပေါ့နော်ဟို eye contact နဲ့တေချာလေးရှင်းပြပြီးတော့ဒီတစ်ဖက်လူဘာလို့အပ်တယ်ဆိုတဲ့ဟာမျိုးလေးပေါ့နော်အဲ့လိုမျိုးလေးလူချင်းတွေ့ရတဲ့အခါဆိုရင်တော့ပို့ပြီးတော့တယောက်နဲ့တယောက်ဟိုတူးရဲ့လိုအပ်ချက်ကိုကပို့ပြီးမြင်သားရဲ့လို့ထင်တယ်ပေါ့နော်ဒါပေမဲ့ဒီလိုအခြေအနေမျိုးမှာ covid ကာလကိုရောက်လာတဲ့အခါမှာလည်းအခုဆိုရင် meeting လေးထဲမှာတစ်ဖက်က customer ပဲချင်းလေးအောင်းလေကိုကအဲ့ meeting schedule ကိုပြန်ပြီးတော့ adjust ပြန်လုပ်ပြီးတော့ဟိုလုပ်ရတာပေါ့နော်ဆိုတဲ့အခါကျတော့အားသာချက်အားနည်းချက်အားဖြင့်ဆိုရင်တော့ဒီလိုမျိုး online ကနေပြောရင်တော့ဒီလို traffic မှာအချိန်ကျန်ကြတာမျိုးတွေနောက်တစ်ခုကကြတော့တခုခုကိုစောင့်နေတာမျိုးမဖြစ်ဘူး online ကနေစကားပြောရတယ်သူအားရဲ့အချိန်ကိုအားရဲ့အချိန်လေးနဲ့ပြောလို့ရတယ်ပေါ့နော်ဟိုတကယ်တမ်းကျတော့လေဟိုအရင်ကြီးပြောင်းလဲသွားတာတော့မဟုတ်ဘူးဟိုခုနကလိုပေါ့နော်ကောင်းတဲ့အချက်ကောင်းတဲ့ဘက်ကနေကြည့်မယ်ဆိုတော့အခြေကုံတက်တာအမျိုးလေးတချို့ကတော့ဖြစ်လာတာပေါ့နော်မဟုတ
်ကိုဗစ်မဖြစ်ခင်အခြေအနေတုန်းကလည်းအခုနောက်ပိုင်းဒီဖြစ်လာပြီးတော့မှဟိုအခြေအနေမျိုးမှာပေါ့နော်ဒီ policy တွေကိုပို့ပြီးဝယ်လာတဲ့လူတွေရောများလာတယ်လို့ပြောလို့ရလားရှင
်ဟုတ်ကဲ့ဆိုတော့ဟိုအကြမ်းပြားပြန်ပေါ့နော်ဒီ customer တွေကညာတော့ပြင်ဒီဝန်ထမ်းမဲဖြစ်ဖြစ်ကိုပိုင်လုံးမဲမဲလို့သူတို့ရဲ့ဒီ invest လုပ်ရတဲ့အရာတွေကငွေစုဆောင်မယ်ဒဏ်ဒီမှာငွေစုဆောင်မယ်နောက်တစ်ခါကျတော့ရွှေတွေဝင်မယ်အဲဒေါ်လာဝယ်ခြင်းလည်းဝင်ပြီပေါ့နော်ဒါမျိုးလေးတွေသူတို့ရဲ့ဒီဝင်ငွေတွေကို invest လုပ်ကြရပေါ့အခုအမကန်ဒီအတမကန်ကုမ္ပဏီကြီးတွေဝင်လာတဲ့အခါမှာကျတော့သူတို့ကို promote ပို့လုပ်ပေးတာဗာလဲဆိုsaving plus protection ပေါ့နော်production ပါလာရဲဆိုတာကခုနကငွေစုဆောင်နဲ့ငွေစုဆောင်နဲ့အပြင်မှာမှဒီအကာအကွယ်ဆိုတဲ့ production လေးပါလာတာကိုသူတို့ awareness လေးတွေကိုပေးတယ်နောက်ပြီးတော့ဒီဟာကလည်း invest လုပ်တဲ့နည်းဆိုတဲ့အကြောင်းအရာလေးတွေကိုဟိုရှင်းပြပြောပြပေးတယ်ပေါ့နော်အဲ့ခါကျတော့တဖြည်းဖြည်းနဲ့လူတွေကအဲပေါ်တော့ဟို production အခုဆိုမှရဟိုယောဂတွေကလည်းဟိုအထူးဆန်းနေဖြစ်လာတယ် covid ဆိုတဲ့အရာကလည်းအရင်ဟိုဖြည့်စင်းမရှိသေးတဲ့ဒါယောဂတမျိုးပေါ့နော်အဲ့ဒီအတွက်ကိုစိုးရင်ကြောင်းကြနေကြရတယ်အခုဆိုရင်ဒီကုမ္ပဏီကြီးတွေကနေပြီးတော့ covid coverage ပေါ့နော်အဲ့ဒါမျိုးလေးပြီးတယ်အဲ positive ဖြစ်တယ်ဆိုရင်သူတို့ drug block ခံစား권လေးတွေကိုထပ်ဆောင်ပေးတယ်ဆိုတော့အပူထပ်ဆောင်권လေးတွေပြီးတဲ့အခါမှာသူတို့အတွက်ကဟိုဒီ saving plus protection လေးကိုရနေတဲ့အတွက်ကြောင့်လို့ဒီအတ္တမာခံလေးတွေကိုဝယ်ပြီးစုဆောင်ကြတာပေါ့နော
်မြန်မာနိုင်ငံကအတ္တမာခံလုပ်ငန်းတစ်ခုရဲ့ unit manager ဒေါ်စုပွင့်ဖြူဖြစ်ပါတယ် covid ကြောင့်ဖြစ်လာတဲ့ new normal အခြေအနေအသစ်တွေအရကိုယ့်အလုပ်အတွက်အဆင်ပြေအောင်ပြောင်းလဲကြရတဲ့အတွေ့အကြုံအသစ်တွေထဲမှာအားသာချက်အားနည်းချက်တွေရှိနေကြတာကတော့သိကြပါရဲ့ရှင်ကျွန်မဆုမြတ်မော်ပါ
မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေရတဲ့ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရသတင်းမှမှပြောပြပေးတော့ပါမယ်။ကျမအေးသနာကျော်ပါ။ကျောင်းစကားပြောဒေတာတွေအတွက်အော်စကာဆုလို့ပြောလို့ရမယ်။ရွှေမင်းစုချင်းမင်ပွဲကိုထားဝမနိုဝင်ဘာ22ရက်နေ့စနေနေ့ကကျင်းပတော့နာမည်ကြီးမင်းသမီးတယောက်နဲ့ဇန်နူရုပ်ရှင်ကားတကားစုကြည့်တွေရသွားခဲ့ပါတယ်။ထိုင်ဝမ်နဲ့ပြည်ပခန့်တွေရှိနေတဲ့တရုတ်နိုင်ငံကအမှုပညာရှင်တွေကိုတော့ဒီခဏမှမတွေ့ရပါဘူး။ My Missing Philippines ဆိုတဲ့ထိုင်ဝမ်ရုပ်ရှင်ကားကအကောင်းဆုံးရုပ်ရှင်ဇာတ်ကားစုအကောင်းဆုံးဒါရိုက်တာစုတွေပါဝင်စု5စုရရှိသွားခဲ့ပါတယ်။တရက်နိုးလာချိန်မှာ Valentine Day ချစ်သူများနေ့ကိုမတိလိုက်ဖ ೇನೆ ကြော်သွားလိုက်တဲ့စားလိုက်ဝင်တဲ့အမျိုးသမီးတယောက်ကြောင့်စိုက်ရင်တဲပြွေရိုက်ထားတဲ့ဇာတ်ကားဖြစ်ပါတယ်။တခါဝါရင်ထိုင်ဝမ်မင်းသမီးကြီးချန်ဆူဖန်ကအသက်82နှစ်ပါ။သူကအနုပညာလောကမှာကျင်းလည်လာတာလဲနှစ်ပေါင်း60ကျော်ပါပြီ။သူကတော့ရုပ်ရှင်ကားနှစ်ကားအတွက်ရှုရရရှိပါတယ်။ dia tenen sure yoshin ka dwe akang song zat po min thami su na pwe little pig woman sure yoshin zat ka dwe khang saung min thami su ri ba na ka long a mi da su ye ta pe zat ka ri phit ja ba de tu a yin nong a su ta kha ma le me ya bu dilo ti chu ywe khan ya de the ma raw ma ta kha ma na me pa bu la ma ba
wo bu xiao de zenme ban dan shi wo dui qi ta de shi wo nian qing de ru wei zhe
我也觉得非常好。没那么一天啊，罗，都来不上来了，那嘛，本地过来太忙了，得有上下的看嘛，把文件买了就交到来。主要的这家里的嘛，罗，那个也修了嘛嘞，来来么多给吧。这一段这里也过来 Lost Cause 的优先这家个罗，就那个武汉说的Democracy也得抓路上来，越来嘛，阿那外头也阿个里来三五个三斤的账，再顾他拉皮皮哦，阿刚从麦田优先输下多给吧嘞。 ที่โลกในทารีจาวเนี่ยที่สูบไปว่ามาที่โลกในงาป่าวันโบโบเปล่าแล้วมวยตัวอะไรวะที่โลกในเงี้ยยุคเชนซีซีพูดกันที่โลกในงาอนุปนิษฐ์เนี่ยยุคเชนการีที่สูบไปว่ามาเว็บเป็นเจ้าบุตรจำจะทารับสิไปถ้าว่าอยากเช่าเส้นนักคุณในคดีกันทารวงงากรรมการทารุจิมบาร์ดีสูชินยมว่ามาในทางเศรษฐกิจของเราทารวงจะได้ได้ยังกันที่โลกในงาในทารวง ควายเทอร์เบียร์ยัดดีนี่เลยจังเท่าแข่งจังแม้จะสกัดเส้นมาเบียวตัวเกลือที่อยู่ในเงี้ยมาอยู่ที่อนุปนิษฐ์ชินิจามาว่าเว็บแอนด์เนี่ยเจเจลังลังเทคเคอร์ว่าที่มุกเรื่องนี้จะเอาชดเทาวันจงอ่ะตัวที่อยู่พี่เล่เอาแข่งสิไปสุราที่อยู่ตรงนั้นอยู่ท่าเบียร์ที่เรามีที่อยู่ในเงี้ยเนี่ยที่จะยัดดีนี่ไปสุราเบียวสมมุติเรื่องกูโชว์ชาร์จจิตในชีวิต ที่นี่ช่วยมีสุขที่เป็นวัยการโควิดกับใจยังในเรื่องการล้มลุกโกรันลายเอาแต่ป่วยมีตัวอาวมีเงินจีบบ้านในเงี้ยเป็นเมลัยช่วยป่วยลาบีแต่ดีอาลูนักข่าวสื่อกู้ชีพที่ไปที่แค่หน้าวัวลูเรโกรันเตยเอาจีบบ้านในนั้นก็รอไต้หวันหาโควิดกู้เสมอกูอาวมีเงินการด้วยในมาเลยสุราพิจารณาเลยจ่ายไปที่ ที่แคนาดาทารวันเดอร์ริต้าฮอลลีวูดก็ออสการ์สุยาแองกิเล่เตยเอาดาตุยอาบิโอตัวเขาสูบไปว่าแคนาดาเตยเอาพวกอเมริกันพิอาซูกาเปลี่ยนลายยาลามโลป่วยมาจากเคนเซลีย์ควอนตินวินบิโอตีดันควอนิกเกียวาเอชิน คุณสลับไปรอติดเองเช่นเช้ากูเจียนยาปีบ้าไหมอเมริกันยุ่งกับคันตำราจูบันงาตู้สวยอภัยด้วยยาทาร์เรวันนี้นำไปซิงโก้เอ็งงานนี่มาประมาณสองเจียนยาไม่รู้ขมายาบาร์เลยตุเดียนเองงาชายวันนี้ห้องแอนโทนีบลิงเกนโก้เองงานชายวันนี้พี่ยุ่ยทาร์เรลุติดเองทัวร์นี่บาร์เลยตำราอุบามาสวยอะไรแท้อเมริกาลงจงยิ่งสิมีตาวันยุคเรบลิงเกนเนี่ยตู้ตำราห้องจูบันงาโนจ้าจีนีเรศเซนยิ่งสิบาร์เลย ตู้กวนี้อยากถูกพี่ยุ่ยทาร์เรสเรตเรนเว่ตั้งแต่เงินในน้องไม่มาตั้งแต่หน้าตัวมียากันในทัพโบราณว่าที่อยู่ในงานเยี่ยบินแอนไม่ชัดเจนมุกกังควันในเรื่องในงานเรื่องกุญย์ปั้นปูเรนในเรื่องอเมริกันมีดาลงจอยจัมเบ้โรเบิร์ตโอไบรอันที่คิดในฟิลิปปินส์ในงานมันนิลามิโรโกตัวยาวเข้าไปอาศัยต่างอาชาในงานเฮก้าไอส์ส่วนยาวจัมเป้พ่อยกูเชมังโบตั้งแต่ดูดาดีเนตุตั้งแต่โดนในทรัมป์ยัดที่ในวัย อเมริกันฟิลิปปินส์ยึดทับเรียบยันลังซิโลเมฟีเอฟเอซาโจโกตั้งแต่ดูดาดีก็จะดูไล่ดากูอเมริกันก็จูสบาร์เลยอาจารย์เพิ่มตั้งยันเชโมเยมาฟิลิปปินส์ก็ยึดวันนี้ฐานะในเซบิโออันนี้ก็ปูบังสวัสดิ์ต่อมาว่าลูอเมริกาลงจอยอาจารย์เบมิสเตอร์โอไบรอันก็มันนิลามิโอตินซาชิลเป็นมาเปียวสุดตัวว่า ประเด็นในบราซิลในงานมาลูเรเน่สันต์นี่เลยเอสตราเซนิกาซีคอมเนียโควิด-19ยอกาคาโกเซเวกังกังที่อเมริกาตัวยาจังเลยสันต์ขนาดตัวยาวกามาเซียงเตียร์ราทำมั่งโฮจินทันเนยอกาและขนาดเรื่องตัวยาบุลกอมลีกาตเนลานีมาเปียวไปที่กระเด็นยาตัวที่เดียวกันเรื่องนี้ก็รอตลาดบาเวชินฟิโอเอโกอาเปน่าเซเนตตัวทูจิสุติมาเลยจะมาหนังลาวา
This program has come to you from the Voice of America, Washington.